Welcome to the Voice of America in Burmese.
ကနိုရှာမြို့ကိုသမ္မတဒေါ်နယ်ထရန့်သွားရောက်ခဲ့ပြီးနှစ်ရက်အကြာမှာပဲဂျိုးဘိုင်ဒန်ကဒီမြို့ကိုသွားရောက်တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံမှာလူနည်းစုတွေပေါ်ရဲရဲဆက်ဆံမှုတွေနဲ့ခွဲခြားဆက်ဆံမှုဆိုင်ရာပြဿနာတွေကြုံရချိန်မှာဒီမိုကရက်တစ်ပါတီကဘိုင်ဒန်နဲ့ရီပဘလစ်ကန်ပါတီကထရန့်တို့နိုင်ငံရေးအရာအသာစီးရအောင်ဘယ်လိုကြိုးစားနေကြလဲဆိုတာဒီခီးစင်တွေကပြနေတာပါ။နိုဗ ెంబ ာအမေရိကန်သမ္မတရွေးကောက်ပွဲမကျင်းပခင်သတင်းတစ်ပတ်လိုမှာနိုင်ငံရေးကြော်ညာအသစ်တွေကိုလက်မခံတော့ဘူးလို့ Facebook ကုမ္ပဏီကချက်တဲ့ပြည်နေမှာပြောပါတယ် Facebook ကလက်လက်စွာပြောဆိုမှုအတွက်ခွင့်ပြုထားတာကိုအခွင့်ကောင်းယူပြီးဆန္ဒမဲပေးမှုကိုဂျောင်းဝင်နှောက်ရှက်မှာစိုးရိမ်တဲ့အတွက်အခုလိုလှုပ်ဆောင်တာဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်ရွေးကောက်ပွဲမဲရလတည်ရင်ဝင်မဖြစ်ခင်မှာအနိုင်ရကြောင်းကြေညာဖို့ကြိုးစားတဲ့သူတွေရဲ့ Facebook ပေါ်ရေးသားချက်တွေအတွက်ဘယ်ဝင်ရောက်ရှင်ပြိုင်သူဒါမှမဟုတ်ဘယ်မဲဆွဲအဖွဲ့ကကြေညာတာဖြစ်ကြောင်းထင်ရှားအောင်တစိုက်ကပ်ဖို့လုပ်မှာဖြစ်ပြီးဒီလိုလောက်တာဟာမဲဆန္ဒရှင်တွေနဲ့နာအောင်လောက်တာကိုဖယ်ရှားဖို့အတွက်လှုပ်ဆောင်မှုပုံမကျပြန့်အားကောင်းလာစေမှာဖြစ်ကြောင်းလည်းပြောပါရယ်အခုလို Facebook မှာလှုပ်ဆောင်မဲ့ပြောင်းလဲမှုနဲ့ပတ်သက်ပြီး Facebook ကုမ္ပဏီအကြီးကဲ Mark Zuckerberg ကကြေညာခဲ့တာဖြစ်ပြီး Coronavirus ကရောဂါကြောင့် American ရွေးကောက်ပွဲအတွက်စာရိတ်ကနေမဲပေးမှုတွေရုတ်ချီးတိုးလာတာလို့ထူးခြားတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးစိတ်ပူကြောင်းလည်းပြောပါရယ် Facebook မှာလက်ရှိကြော်ညာနေတဲ့နိုင်ငံရေးကြော်ညာတွေအတွက်Facebook ကဆက်လက်တုံ့ပြန်ပေးမှာဖြစ်ပေမဲ့ကြော်ညာတဲ့ကစာသားဒါမှမဟုတ်ဒီဇိုင်းကိုပြန်ပြီးပြင်ဖို့လုပ်ရင်တော့ပိတ်ပင်မှာဖြစ်ကြောင်းလဲ Facebook ကပြောပါတယ်။နောက်ဆုံးအတော့ဖြစ်တဲ့တာလီဘန်အကြမ်းသား400လောက်ကိုပြန်ပြီးလွှတ်ပေးလိုက်ပြီလို့ Afghan Anabain တွေကကြေတဲ့ပြည်နယ်မှာပြောပါတယ်။ဒါဟာနှစ်ဖက်အကြမ်းသားလဲလှယ်အစီအစဉ်ပြီးဆုံးသွားတာဖြစ်ပြီး Afghanistan အစိုးရနဲ့တာလီဘန်တို့ကြား American ဂျာဝန်ဆစ်ဆက်ပေးတဲ့ငြိမ်းချမ်းရေးနှုတ်ပွဲစတင်နိုင်တော့မှာဖြစ်ပါတယ်။အကျဉ်းသားလဲလှယ်အစီအစဉ်ပြီးဆုံးသွားပြီဖြစ်ကြောင်းအာဖဂန်အစိုးရပြောခွင့်ရဂျေဗစ်ဖိုင်ဆယ်ကကြေညာခဲ့တာပါဒီထဲမှာအကျဉ်းသားတစုအတွက်ပြန်လွှတ်ပေးရမပေးရဆုံးဖြတ်ချက်ချဖို့လိုနေသေးကြောင်းနဲ့ဒ ဒါဟာသူတို့ထဲမှာနိုင်ငံခြားသားတွေကိုတိုက်ခိုက်သူတွေပါပါနေတဲ့အတွက်အနောက်နိုင်ငံတချို့ကပြန်လွှတ်ပေးတာကိုလက်မခံတာကြောင့်ဖြစ်ကြောင်းနဲ့ရှင်းပြပါတယ်။တန်တမာရေးကြိုးပမ်းမှုတွေလုပ်နေပြီးဖြစ်ပြီးဒဏ်ရာရှင်ရွှင်းမှုတွေကိုချက်ချင်းဆနိုင်မယ်လို့ထင်ကြောင်းလဲ Pfizer ကပြောပါတယ်။တစ်ချိန်တည်းမှာပဲငြိမ်းချမ်းရေးညှိနှိုင်းသူတွေဟာတာလီဘန်တွေနဲ့စတင်ဆွေးနွေးဖို့ဒိုဟာမြို့ကိုလေယာဉ်နဲ့တွားရောက်နေပြီးဖြစ်ကြောင်းလဲအာဖဂန်အရာရှိတွေကပြောပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 9.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်မထွန်းပါ VOA American အသံရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့စက်တင်ဘာလ3ရက်နေ့ညပိုင်းထုတ်ပြန်ကြေအရကိုဗစ် -19 ရောဂါကူးစက်သူနောက်ထပ်53ထပ်မံတွေ့ရှိခဲ့တာကြောင့်ကူးစက်ခံရသူစုစုပေါင်း1111ယောက်ရှိသွားပြီဖြစ်ပါတယ်။မနေ့ပိုင်းကတော့ကူးစက်သူက63ယောက်ရှိတယ်လို့ထုတ်ပြန်ထားတာပါ။ညပိုင်းထုတ်ပြန်ကြေအရတက္ကသိုလ်နမူနာ1100ကျော်ကိုစမ်းသပ်စစ်ဆေးတာမှာရောဂါပိုးကူးစက်ခံရသူနောက်ထပ်53ယောက်ကိုထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။အယောက်30ကရခိုင်ပြည်နယ်ကဖြစ်ပြီးရန်ကုန်တိုင်းက19ယောက်ဖြစ်ပါတယ်။ကျန်းတဲ့၄ယောက်ကတော့မွန်ပြည်နယ်မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တွေကဖြစ်ပါတယ်။စက်တင်ဘာလ2ရက်နေ့က3ရက်နေ့အထိ24နိုင်ရည်အတွင်းစောင့်ကြည့်လူနာ82ယောက်တိုးလာခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ6ယောက်ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ပြည်နယ်နဲ့တိုင်းဒေသတွေမှာကူးစက်မှုတွေကိုတွေ့နေရချိန်မှာပဲမြို့တော်နေပြည်တော်ကိုလာရောက်မဲ့သူတွေအားလုံးမဖြစ်မနေ quarantine တိကျခွဲထားစောင့်ကြည့်ဖို့နဲ့ရောဂါစမ်းသပ်စစ်ဆေးဖို့စည်းကမ်းတွေကိုနေပြည်တော်ကောင်စီကဗုဒ္ဓဟူးနေ့ကချမှတ်လိုက်ပါတယ်။ကူးစက်မှုတွေဖြစ်ပွားနေတဲ့နေရာဒေသတွေကနေတာဝန်ရှိသူခွင့်ပြုချက်မပါဘဲလာသူတွေဟာရောဂါနဲ့ကြိမ်စစ်ဆေးဆက်သခံရမှာဖြစ်ပြီး21ရက်ကြာ quarantine နေရာမှာဖြစ်ပါတယ်။ရောက်ရှိပြီးပထမ14ရက် quarantine တာရောဂါစစ်ဆေးပြီးတဲ့နောက်9ရက်ထပ်မံနေစေပြီးနောက်ထပ်ရောဂါစမ်းသပ်စစ်ဆေးမှာဖြစ်ပါတယ်။တာဝန်နဲ့ခွင့်ပြုချက်နဲ့လာသူတွေကလည်း quarantine 9ရက်ဝင်ရမှာဖြစ်ပြီး2ချိန်တကာ covid စစ်ဆေးခံရမှာဖြစ်ပါတယ်။နေပြည်တော်ကိုရောက်ရှိလာပြီးနောက်တစ်ရက်နဲ့9ရက်မြောက်နေ့တွေမှာရောဂါစမ်းသပ်စစ်ဆေးခံရမှာဖြစ်ပါတယ်။ September 9ရက်ကနေ17ရက်နေ့အထိဗီဒီယိုကတင်ပြလုံမဲ့ American ASEAN ဆွေးနွေးပွဲအရှိအရှာထိပ်တည်ကြီးလာကန ASEAN ဒေသဆိုင်ရာ forum နဲ့မဲခေါ American မိတ်ဖက်နိုင်ငံများနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကို American နိုင်ငံခြားရေးဝန်ကြီး Mike Pompeo ပါဝင်တက်ရောက်မယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ပထမဆုံးဝန်ကြီး Mike Pompeo က September 9ရက်နေ့မှာကျင်းပမယ်အရှိအရှာထိပ်တည်ကြီးလာကန်နိုင်ငံခြားရေးဝန်ကြီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးအရှိအရှာဒေသတွင်းနိုင်ငံရေးနဲ့လုံခြုံရေးကိစ္စတွေကိုပါဝင်ဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုဆိုင်ရာမူရေးပေါ်မှာအခြေခံပြီး Indo-Pacific ဒေသအတွင်းလွတ်လပ်ပွင့်လင်းတဲ့ဒေသဖြစ်ရေးကျိုးပန့်ချက်တွေအပေါ်မှာဦးစားပေးဆွေးနွေးတော့မှာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲ American နဲ့အရှေ့တောင်အရှာနိုင်ငံများအဖွဲ့ ASEAN ဝန်ကြီးအဆင့်အစည်းအဝေးကိုပါဝင်ဆွေးနွေးမှာဖြစ်ပြီး American နဲ့ ASEAN မဟာဗျူဟာမိတ်ဖက်လက်တွဲမှုအစီအစဉ်ရဲ့တိုးတက်ဖြစ်ပေါ်မှုတွေကိုဆွေးနွေးတော့မှာဖြစ်ပါတယ်။September 17ရက်နေ့ကတော့မဲခေါ American မိတ်ဖက်လက်တွဲမှုအစီအစဉ်တရားဝင်စတင်မဲ့အစည်းအဝေးမှာပူးတွဲသဘာတူအဖြစ်ဆောင်ရွက်မှာဖြစ်ပြီးမြန်မာ၊ကမ္ဘောဒီးယား၊လာအို၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီတနေ့တည်းမှာပဲဝန်ကြီးပုံပီယိုက28ကြိမ်မြောက် ASEAN ဒေသဆိုင်ရာ Forum ဝန်ကြီးအဆင့်ဆွေးနွေးပွဲကိုပါဝင်တက်ရောက်မှာဖြစ်ပါတယ်။တိဘက်ဒေသကိုတရုတ်အသွင်ပြောင်းလဲပြည်ရေးတရုတ်သမ္မတရှီဂျင်ပင်ကဆော်ဩနေတာဟာတိဘက်ဒေသရဲ့မူရင်းတရုတ်တကံနဲ့တိဘက်ယဉ်ကျေးမှုအတွက်အန္တရာယ်ရှိနေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။မကြာသေးခင်ကပြုလုပ်ခဲ့တဲ့တရုတ်ကွန်မြူနစ်ပါတီအစိမ့်အစည်းအဝေးမှာတိဘက်ဒေသအနာဂတ်အုပ်ချုပ်မှုအကြောင်းဆွေးနွေးရမှာသမ္မတရှီကရှီချွန်း၊ယူနန်၊ဂန်ဆူနဲ့ဂျင်ဟိုင်းပြည်နယ်တွေကတိဘက်နယ်မြေတွေမှာတည်ငြိမ်မှုရရှိရေးမဖောက်ထွင်းနိုင်တဲ့ခံတပ်တစ်ခုတည်ဆောက်ရမယ်လို့ပြောခဲ့ပါတယ်။တိဘက်ဗုဒ္ဓဝါဒဟာခွဲထွက်ရေးအင်အားတစ်ခုဖြစ်တယ်လို့တရုတ်ကယူဆထားတာဖြစ်လို့တိဘက်ဒေသမှာမြို့ချစ်စိတ်သွင်းတဲ့ပြည်နယ်ပညာပေးရေးအစီအစဉ်တွေကိုတရုတ်ကပြင်ပထားလှုပ်ဆောင်နေတာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကပြပရောက်တိဘက်အုပ်ဆောင်ဖုန်တော်ကြီးဒလိုင်းလားမားကိုလက်မခံကြဖို့တိဘက်ဖုန်တော်ကြီးတွေကိုဖိအားပေးနေတာလည်းဖြစ်ပါတယ်။တရုတ်သမ္မတရှီကတိဘက်ကိုခင်ဗျားရဲ့ socialist တိဘက်ဒေသအဖြစ်ပြောင်းလဲဖြစ်ဖို့လဲကြွေးကြော်နေပါတယ်။အဲဒီလိုပြောင်းလဲဖြစ်ဖို့ကအခြေခံပညာရေးမှာပြုပြင်ပြောင်းလဲမှုတွေလုပ်ရမှာဖြစ်ပြီးတိဘက်လူငယ်အတိုင်းကတရုတ်ပြည်ကိုနှစ်နှစ်ကာကချစ်မြတ်လို့သူတွေဖြစ်အောင်လုပ်ရမယ်လို့ပြောထားပါတယ်။တိဘက်ဗုဒ္ဓဘာသာကို socialist လူအဖွဲ့အစည်းနဲ့လိုက်လျောညီတွေဖြစ်လာအောင် ထဲထဲဝဝင်လက်ညှင်းချက်ပေးပြီးတိဘက်ဗုဒ္ဓဘာသာကိုတိရပုံစံသွတ်သွင်းရမယ်လို့လည်းသမရရှိကပြောပါရယ်တိဘက်ဘာသာရေးယုံကြည်မှုနဲ့ပတ်သက်ပြီးသမရရှိရဲ့မှတ်ချက်စကားတွေဟာလူခုရေးစောင့်ကြည့်လေ့လာသူတွေအတွက်အမှုမဲ့အမှတ်မဲ့ထားလို့မရတဲ့စကားတွေလို့လည်းတရုတ်နိုင်ငံဆိုင်ရာလူခုရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့ Director Sophie Richardson က VOA တိဘက်သတင်းဌာနကိုပြောပါရယ်ခင်ဗျာအိန္ဒိယဝန်ကြီးချုပ် Narendra Modi ရဲ့ကိုယ်ပိုင် website စာမျက်နှာ hack လုပ်ခံခဲ့ရပြီးအရေးပေါ်ကစားရေးလုပ်ငန်းတွေအတွက် digital ငွေကြေး cryptocurrency ကတဆင့်ငွေလူတန်းကြဖို့ hack လုပ်တဲ့သူတွေကအလှလိုက်ခံနေတဲ့အကြောင်း Twitter ကစက်တာပရိနေကအတည်ပြုကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကထင်ရှားတဲ့ပုံကိုယ်တွေရဲ့ Twitter account တော်တော်များများကို hack လုပ်ခံခဲ့ရပြီးတဲ့နောက်အိန္ဒိယဝန်ကြီးချုပ် Narendra Modi ရဲ့ website အခုလိုခိုးယူသုံးစွဲခံရတာဖြစ်ပါတယ်။ Modi ရဲ့ website မှာအခုလိုဖြစ်ခဲ့တာကိုသိရှိခဲ့ကြောင်းနဲ့အကောင့်လုံခြုံရေးပြန်လည်ရရှိအောင်လုပ်ဆောင်နေတယ်လို့လည်း Twitter ကပြောပါတယ်။ဝန်ကြီးချုပ်ယုံကတော့သူ့အကောင့်မှာရေးသားထားတာတွေနဲ့ပတ်သက်လို့လက်တလောတစုံတရာမှတ်ချက်ပေးတာမရှိသေးပါဘူး။ Twitter ကထိမ့်သိမ်းကင်တွယ်နေတဲ့ဝန်ကြီးချုပ် Modi ရဲ့ website ကိုချစ်ရှိသူ follower 1.5 သန်းရှိပါတယ်။ဒီဖြစ်ရမှာ follower 62သန်းကျော်ရှိတဲ့ဝန်ကြီးချုပ် Modi ရဲ့ပုဂ္ဂလိက Twitter account ကိုထိခိုက်တာတော့မရှိပါဘူး။ကြော်ညင်မနေ့ကနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံလာမယ့်ရွေးကောက်ပွဲမှာအဓိကစောင့်ကြည့်မဲ့ Face Call ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကိုဇူလိုင်လကုန်လောက်ကညှင်းလိုက်ပြီးဩဂုတ်လလယ်မှာပြန်ခွင့်ပြုမယ်ပြောခဲ့ပေမဲ့အသင်းအဖွဲ့အမှတ်ပုံတင်ရမှာလို့ပြန်ကန့်ခဲ့ပြန်ပါတယ်ဒါပေမဲ့အခုတော့ပြန်ပေးမယ်ဖြစ်သွားပြန်ပါပြီဘလို့ဖြစ်သွားတာပါလဲလူဝမရှိရဲ့ယူကောက်ပွဲဘလို့စောင့်ကြည့်သွားမယ်အပေါ်ဒီအဖွဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကိုမေးထားပါတယ်စိုင်းရဲကျော်စွာမြင့်ခင်ဗျာအခုဘလို့ပြန်ဖြစ်သွားတာလဲ
ဒီပြီးခဲ့တဲ့ဘက်ကထွေထွေအုပ်ချုပ်ရေးဌာနကကျွန်တော်တို့အဖွဲ့ကိုယာယီမှတ်ပုံတင်ထုတ်ပေးတယ်အဲ့ဒါနဲ့ကျွန်တော်တို့ကော်မရှင်ကိုဒါကိုလက်ခံသလားလို့သွားတင်ပြတဲ့ခါမှာတော့မနေ့ကတော့ဖုန်းနဲ့ဆက်ပြီးတော့ကြောင်းကြလာတယ်စောင့်ကြည့်လိုက်ကွင်းပြန်လဲပေးအပ်ပါတယ်ဆိုတော့ကျွန်တော်ဒီနေ့ကျွန်တော်တို့ကော်မရှင်ရုံးကိုသွားပြီးတော့မှတရားဝင်စာရရှိပြီ
ဟုတ်ကဲ့ဘလို့ပြန်ဖြစ်သွားတာလဲရလိုက်မရလိုက်နေလေ
ဟုတ်ပါတယ်ဗျအဓိကကတော့ဗျဒီဥပဒေမူပေါင်းကိုအတိတ်တဲ့ဖွင့်ဆိုတဲ့နေရာမှာကော်မရှင်ဒီပုံမှန်မူတည်ပြီးတော့မှဟိုဖွင့်ဆိုကြတဲ့သဘောလို့ကျွန်တော်ယူဆတယ်2015တုန်းကကျတော့စောင့်ကြည့်လိုက်ကောင်ကရက်ဖက်ဖွဲ့စည်းအတွက်ကိုကန့်သတ်မရှိဘူးဘယ်သူမှမဆိုစောင့်ကြည့်လိုက်ကောင်ကြီးရရှိတယ်ရန်ပုံငွေတွေဘလို့ပဲလက်ခံလာပြည်တွင်းကဖြစ်ဖြစ်ပြည်ပဖြစ်ဖြစ်2019မှာလည်းအခုလက်ရှိကော်မရှင်ပဲဒါတွေကိုပြဿနာမရှိဘူး2018မှာလည်းမရှိဘူးအခုကျတော့မှဒီတင်းဖွဲ့မှပုံတင်လို့ရန်ပုံငွေလက်ခံတဲ့ကိစ္စတွေပေါ်မှာမူတည်ပြီးတော့မှဘယ်သူတွေကိုပေးမယ်ဘယ်သူတွေမပေးဘူးဆိုတော့အတိတ်ပဲဖွင့်ဆိုချက်တွေပြန်ပေါ်လာတဲ့သဘောပဲဆိုတော့ဒါကတော့ကျွန်တော်ထင်တယ်ဥပဒေမူပေါင်းရဲ့အားနည်းချက်ပေါ်မှာအခြေခံပြီးတော့မှအခြေအနေကိုလိုက်ပြီးတော့မှဆုံးဖြတ်တယ်လို့ယူဆရပေါ့လေဆိုတော့ကျွန်တော်တို့ကတော့ပထမဆုံးကတော့စောင့်ကြည့်တဲ့လောက်ကိုမပေးဘူးဟိုတင်ဖွဲ့မပေါ်နေတဲ့ပတ်သက်လို့လည်းဘယ်သူမှမပေးကြအောင်မပေးဘူးဆိုပြီးတော့မှဆုံးဖြတ်ခဲ့တယ်ဒါပေမဲ့လည်းကျွန်တော်တို့ရက်ဖက်အဖွဲ့အစည်းတွေကရောသတင်းမီဒီယာတွေကရောဒါနဲ့ပတ်သက်လို့စိုးရိမ်ပူပန်တယ်လို့ဝိုင်းပြောတဲ့ခါမှာတော့တင်ဖွဲ့မပေါ်နေတဲ့ပတ်သက်လို့ကျွန်တော်တို့ထောက်ခံချက်ပေးတာမျိုးနောက်ပြီးတော့မှအခုတော့နောက်ပိုင်းတော့ယာယီမှတ်ပုံတင်ကိုလည်းလက်ခံတယ်စောင့်ကြည့်တဲ့လောက်ကိုပေးတယ်ဆိုတဲ့သဘောပါပဲ
ဟုတ်ကဲ့တော့နောက်ကော်မရှင်ဖြစ်လာရင်တော့ဒါပြန်ကြောင်းကောင်းကြောင်းနေတာပေါ့
ဟုတ်ပါတယ်ဗျဟု
တ်ကဲ့တော့ရေးရှိမှဘာလို့ဖြစ်တယ
်ရေးရှိမှတော့စောင့်ကြည့်တဲ့လောက်ကွင်းဟာဒီတွင်မှာရှိနေရက်ဖက်ဖွဲ့စည်းတိုင်းတို့အတွက်ကိုအခွင့်အရေးဖြစ်တဲ့ ਨੇ ဒါကိုဥပဒေအရကွယ်ပေးထားဖို့လိုမယ
်ဒီနေရာမှာလက်ရှိအတွက်ကတော့ဘလောက်ရှိလုပ်ပိုင်ခွင့်အတိုင်းအတာရှိတယ်ဆိုတာကိုပြောလိုက်သေးလား
ကျွန်တော်တို့ကတော့တီးခြားကန့်သတ်တာတော့မရှိဘူးကော်မရှင်က2020ခုနှစ်တော့ထုတ်ထားတဲ့ဒီစောင့်ကြည့်လိုက်ကြတဲ့လုပ်ငန်းစဉ်တွေကိုကြည့်ခွင့်ရှိပါမယ်မဲဆွယ်တွေကနေစပြီးတော့နောက်ဆုံးရလဒ်တွေကိုစောင့်ကြည့်သေးတာတည်းပေါ့ဒါပေမဲ့မသိရသေးတာကမဲယုံယူကောက်ပွဲနေကြရင်ရောကျွန်တော်တို့ကိုအရင်လိုပဲလွတ်လွတ်လပ်ဝင်ရောက်ခွင့်ရအောင်မလားဆိုတာတော့မသိသေးဘူး။ဘာဖြစ်လို့ဆိုတော့ COVID-19 ကလည်းရှိရကြမလို့စောင့်ကြည့်ရတဲ့သူတွေကိုအထဲပေးမဝင်တာမျိုးအဲ့လိုမျိုးကန့်သတ်တာမျိုးကိုလည်းကျွန်တော်တို့စိတ်ပူတယ်။ကျွန်တော်တို့ကတော့စိုးရိမ်ပူပန်မှုတွေကိုအဲ့လိုကန့်သတ်တဲ့နည်းနဲ့ဖြည့်ရှင်းတာတဲ့စာလို့ရှိလို့ရှိရင်ဒီချက်ပို့ပြီးတော့မှတီထွင်ချန်စပြီးတော့ဖြည့်ရှင်းစေချင်တယ်။ဆိုတော့ဘောဗျာအခုလိုမျိုးပေါ့တင်ဖွဲ့မပေါ်နေမှရှိကြမလို့စောင့်ကြည့်ကမပေးဘူးလို့ဆိုရှင်တခြားနည်းနဲ့ဘယ်လိုလုပ်ရမလဲဆိုစဉ်းစားကြတယ်လို့ဆိုချင်တယ်။အခုလေ COVID-19 ကြောင့်မို့လို့လူကျက်မှဆိုလို့ကျွန်တော်တို့နဲ့လည်းတွေ့ဆုံမှုညှိနှိုင်းစေချင်တယ်။အဲသူတို့ရဲ့စိုးရိမ်ပူပန်မှုလည်းကျွန်တော်တို့လက်ခံတယ်။တချိန်တည်းမှာပဲယူကော့ပွဲပွင့်လင်းမြင့်တာမှုဘောကလည်းအရေးကြီးသေးတာ။ဆိုတော့အဲ့ဒါကိုကျွန်တော်နှစ်ဦးနှစ်ဖက်ညှိနှိုင်းပြီးတော့မှကျွန်တော်တို့အနေနဲ့ဘယ်လောက်ထိသွားလို့ရမလဲ။ကျန်းမာရေးနဲ့ပတ်သက်လို့ဆောင်ရွက်တွေဒါမျိုးတွေကိုတင်ကြားပေးသင့်တယ်။ဘယ်လိုမျိုးထောက်ပံ့သင့်တယ်ကျွန်တော်တို့စောင့်ကြည့်တယ်ဆိုတော့ဆိုအဲ့ဒီနည်းနဲ့လည်းညှိနှိုင်းမှုမျိုးကိုလုပ်ပြီးတော့မှဆုံးဖြတ်စေချင်တယ်။
ဟုတ်ကဲ့အဲ့တော့အခုလောလောဆယ်ဘယ်လိုမျိုးလုပ်ဖို့မှန်းထားလဲ။လူငယ်ဘယ်လောက်လဲ
။ငကူမူရင်းကတော့2900လောက်နဲ့မှန်းတယ်။ တို့ပဲလေပထမအကြိမ်မဲဆန္ဒရှင်စင်ကြီးညာတက်ပန်းမှုကိုကျွန်တော်မမီလိုက်တဲ့အတွက်ကြောင့်မလို့တချို့အဲ့လုပ်ငန်းစဉ်တွေအတွက်ကိုရထားတဲ့ကိစ္စရောကျွန်တော်မလုပ်ခင်နိုင်တော့ဘူးဆိုတော့အခုတော့ရှိနေတဲ့လက်ရှိအချိန်နှစ်လကြာကြာအတွင်းနဲ့ COVID-19 ကျင်းပမှုမှုတည်ပြီးတော့မှတုံ့တက်မှုတွေလုပ်နေတော့မှာပဲအသေးစိတ်ကိုကျွန်တော်တို့ဘလော့ဂ်ကြီးလုပ်နိုင်မလဲခုထိဆွေးနွေးနေတော့မှာပဲ
ဟုတ်ကဲ့ပုံမှန်အချက်အလက်ဒီဘလို့ခေါင်းစဉ်နေနဲ့လေ့လာစောင့်ကြည့်လေးရှိလဲ
အခုလက်ရှိဆိုရင်တော့မဲဆွယ်စီယုံရေးကာလရတရပတ်ကိုဗတ်လုံးကိုကြည့်နိုင်အရင်ကတော့ရေသရပတ်9ဘတ်လုံးကိုကြည့်ရအခုကတော့နေပါဖြစ်ကြောင်းမလို့တေချာတာကတော့အနည်းဆုံးရေသရပတ်4 5 6ဘတ်လောက်တော့ကျွန်တော်ကြည့်ဖို့အစီအစဉ်ရှိတယ်နောက်တစ်ခုကတော့မဲဆန္ဒနယ်တွင်ကြိုတင်မဲကိုအဲ့ဒါကိုကျွန်တော်တို့စောင့်ကြည့်နေကြတယ်အခုကတော့ပို့ပြီးတော့မှအရေးကြီးသွားပြီဆိုတော့ကျွန်တော်တို့ quarantine center လည်းရှိနေတဲ့ခါကျတော့နောက်တစ်ခုကတော့ရုပ်ောက်ပွဲနေ့ကတော့လူငယ်အားအများဆုံးပါပဲလူ2000လောက်နဲ့ရထားတယ်နောက်ပြီးတော့မှဒီရုပ်ောက်ပွဲပြီးသွားတဲ့ခါမှာမဲယုံနေပိတ်တဲ့ခါမှာရတဲ့ရလက်တွေကိုစုပေါင်းတဲ့ဟာမြို့နယ်ဒီမှာလုပ်တဲ့မဲရလက်တွေစုပေါင်းတဲ့ဟာကိုကျွန်တော်ကြည့်တယ်။
ဟုတ်ကဲ့မဲဆိုပဲကာလမှာအဓိက
ကတော့ဒီမဲဆွေချင်းရေးကာလမှာနိုင်ငံပိုင်အရေးမြစ်တွေကိုပါတီတစ်ခုအတွက်တုံးချပြီးလုပ်သလားဆိုတာမျိုးနောက်တစ်ခုကတော့ဒီဘာသာရေးလူမျိုးရေးကြားမှဖြစ်မှုတိုင်းရင်းသားဖြစ်မှုခြေခံပြီးတော့မှပုတ်ခတ်ပြောဆိုတာတွေမဲဆွေချင်းရေးတိုင်းလုပ်သလားနောက်ကမဲဝဲတာတွေလုပ်သလားနောက်ပြီးတော့မှအကြမ်းဖက်မှုတွေရှိသလားပြည်သူလူထုကိုချိန်ချောက်သလားအဲ့ဒါမျိုးကိုစောင့်ကြည့်မယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆက်ချောက်တယ်ခင်ဗျကျွန်တော်ဝေမေပါ
ရှိခိုင်ပြည်နယ်မှာကိုဗစ်ရောဂါတက်ခွဲအတီးပြူလူနာတွေတိုးလာနေတာနဲ့အမျှတွာလာလှုပ်ရှားမှုတွေကိုကန့်သက်ထားတာကြောင့်ဆစ်ဆောင်ဒုက္ခသည်တွေနဲ့ဒေသခံတွေစားနပ်ရိက္ခအခက်အခဲနဲ့ကျန်းမာရေးအတွက်စိုးရိမ်စရာကြုံနေရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါရခိုင်ပြည်နယ်မှာကိုဗစ်ရောဂါဖြစ်ပွားမှုများလာနေတဲ့အချိန်မှာပဲဒေသတွင်းစစ်ရေးတင်းမာမှုတွေကြောင့်တိမ်းရှောင်နေသူတွေနဲ့ပဋိပက္ခဒေသတွေမှာနေထိုင်ကြသူတွေအတွက်ကျန်းမာရေးဆောင်ရှောက်မှုတွေမှာလိုအပ်ချက်တွေရှိနေသလိုစားနပ်ရိက္ခရှားပါးလာနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။လက်နက်ကင်ပဋိပက္ခတွေနဲ့ကပ်ဘေးတန်တဲ့ရခိုင်ပြည်နယ်မှာဒုက္ခသည်တွေအတွက်လိုအပ်ချက်တွေကပုံမုံများပြားလာနေတယ်လို့လည်းကြောက်တော်မြို့နယ်ညောင်ချောင်းစစ်ဆောင်စခန်းကတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်။ဒီလိုဒီတိုင်းပြည်သူများကိုကိုဗစ်နဲ့ဆိုပြီးတော့ဒီထားလိုက်ရင်ကိုဗစ်ကိုရောဂါမုံပြီးနဲ့ဒီနေ့ဒီကတည်သွားတာနဲ့လည်းသက်ရှိတယ်။ကျွန်တော်တို့ဒီကိုလာပိုင်းဖြစ်ဖြစ်စခုနေစီရင်အင်းဒီဟာဒီခါကပြည့်ပြီ။အဲ့ဒီအချိန်မှာကသူတို့ဒီပုံမှန်လိုထောက်ပြတဲ့ပုံစံမျိုးကဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဒီရေခါမပုတ်ဘူးကျွန်တော်တို့ကဲကုန်ပို့နိုင်မှုဆိုရင်တော့ဒီတက်လက်မှုအနေနဲ့တော့ရှိနိုင်ပါတယ်။သူတို့ကအောက်ခုပြီးတော့ပြီးကိုပြီးတော့နေကြရတာကျွန်တော်တို့ကအဲတော့အခုချိန်မှာဒီစတားဒီလူမျိုးရေးတမ်းတွေတခြားအင်ဂျင်နီယာတွေကျွန်တော်တို့ဘာမှထောက်ပံ့မရဘူးဒီကစက်ကားတွေကျွန်တော်တို့ထောက်ပံ့နေတာရှိတယ်
။ကဲ့ယောဂကြောင့်များမထွက်ရအမိန်နဲ့အိမ်မှာပဲနေကြဖို့အမိန်တွေထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်မှာဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုတွေအားနည်းနေတာကလည်းအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ကိုခိုင်မျိုးအောင်ကပြောပါတယ်
။တို့ကတော့ကိုဗစ်ကိုစိတ်မုန်းတဲ့ရှိပါတယ်။ဒါနဲ့ကိုဗစ်နဲ့ကြောက်ကြကုန်းတာကအိမ်မှာနေလို့မရဘူး။တို့အိမ်မှာတို့နေလို့ကိုမရလို့ဒီနေထားရောက်လာတာ။ကျမရေးဌာနကနေပြီးတော့ကိုဗစ်တွေနဲ့အပြင်မှာစောင့်ဖြစ်ခင်ကလေးကတော့အခုဖြစ်နေတဲ့အနေအထားမှာတော့ထူးထူးခြားခြားကိုကိုယ်တက်ဖို့တာတော့မရှိပါဘူး။ငကိုအတိုင်းပါပဲ။ပြီးတော့ဒီကျမရေးနဲ့ပတ်သက်ပြီးတော့ဒီစိတ်ဆရာအောင်တော့ဒီလိုဘက်ကဒီထူးထူးခြားခြားဒီလုံဆောင်ပြလာစီမံပေးတာတော့ကျွန်တော်အခုရှိနေပြရပါဘူး။
ကိုဗစ်ကပ်ရောဂါကိုတားဆီးကာကွယ်နိုင်ဖို့အတွက်ဆိုပြီးထုတ်ပြန်ထားတဲ့စည်းကမ်းချက်တွေအတိုင်းသာကြာကြာဆက်သွားမယ်ဆိုရင်စစ်ဆောင်စခန်းမှာရှိနေတဲ့ဒုက္ခသည်တွေအတွက်ပိုဆိုးရွားတဲ့အခြေအနေတစ်ခုဖြစ်လာနိုင်တာကြောင့်အစိုးရအနေနဲ့ဒေသခံတွေအတွက်ထည့်သွင်းစဉ်းစားပေးဖို့လိုအပ်တယ်လို့ရတိတော်မျိုးနဲ့စစ်ဆောင်တွေအကြီးကူညီဆောင်ရွက်ပေးနေတဲ့ကိုဗစ်ကကပြောပါတယ
်ဒီလိုသာကျွန်တော်တို့ဒီစေဟုံးပုံစံမျိုးနဲ့ဒီကိုဗစ်နဲ့ဒီလိုမျိုးအတားအဆီးတွေရပြီးတော့ခြေရော်တွေမျိုးတွေကိုပိတ်ထားမယ်ဆိုလို့ရှိရင်တော်တော်အခက်အခဲဖြစ်သွားမယ်ဗျာဒီကျွန်တော်တို့ဒီစေဘေးဆောင်တွေကိုမတော်နဲ့ကျွန်တော်မြို့ခံလူတွေလူထုတွေအတွက်တော့ဒုက္ခဆင်းရဲပေါင်းမျိုးစုံနဲ့ခံရမှာဗျတော်တော့စေဘေးဆောင်တွေအတွက်ဆိုရင်တော့မတွေးရဘူးပေါ့ဟိုကျွန်တော်တို့ဒီလူထုတွေတော့ဒုက္ခရောက်နေကြတယ်အဲဒါကြောင့်မိဖရဲ့လူဖြစ်တဲ့အုပ်ချုပ်နေတဲ့လူတွေကဒီလူထုတွေအတွက်ဒေသခံတွေအတွက်တိုင်းရင်းသားတွေအတွက်စဉ်းစားပေးဖို့ကျွန်တော်တောင်းဆိုရင်းနေကြတော့
ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရစီပင်သားရရေးဝန်ကြီးဦးဝင်းမင်းကတော့စစ်ဆောင်စခန်းတွေနဲ့ပဋိပက္ခဒေသတွေမှာဖြစ်နေတဲ့အခက်အခဲတွေကိုအကူအညီပေးဖို့ပြင်ဆင်ထားတယ်လို့ပြောပါရ
စေ။စစ်ဆောင်စခန်းတွေအနေနဲ့လည်းကျွန်တော်တို့ဒါလည်းစစ်ဆောင်စခန်းတွေမှာလည်းပေါ့နော်ကျမအသည့်ပညာပေးလုံခြုံရေးလုပ်ပြီးရကျွန်တော်တို့ဒီကျမရဲ့စီမံကြီးတွေကလှုပ်ဆောင်ပေးနေတယ်ပေါ့နော်။ဒါအရင်ကဟိုစားရစက်တော့ရေးဆိုတာကတော့စက်တော့ရေးအပိုင်းမှာဒါမှတော့ဘိုင်းစီတော့ဖြစ်နိုင်တယ်။ဒါကြောင့်လည်းဆိုကျွန်တော်တို့ရဲ့ကျွန်တော်စီမှာဟိုဆက်ဆောင်စခန်းတဲ့ကျွန်တော်ရဲ့ဝင်တဲ့ဝင်ထားတဲ့ဆက်ဆောင်စခန်းတွေကတော့ကျွန်တော်တို့ကတန်ဖိုးမှုတွေပေါ့နော်ဒီဟာမျိုးပြီးတော့ကျွန်တော်တို့လုဆောင်ပေးတော့မှာရှိပါတယ်။ဒါစပွန်လက်အနေထားပုံမှာကျွန်တော်တို့ဒီအကြက်တည်းမထွက်ရအောင်လို့ကျွန်တော် ကျူးစားပေးနေတယ်ပေါ့နော်
မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့ကပ်ဘေးသိမ့်နေချိန်မှာတိုက်ခိုက်မှုတွေကိုရပ်ဆဲထားဖို့ဒီတစ်ပတ်တည်းမှာပဲထပ်မံတိုက်တွန်းထားပါတယ်ကမ္ဘာတဝန်းကပ်ယောဂနဲ့ရင်ဆိုင်နေရချိန်မှာတိုက်ခိုက်မှုတွေရပ်ဆဲကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကပ်ယောဂရောစစ်ဘေးဒဏ်မှာခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအတွက်အရေးကြီးတဲ့သတင်းအချက်အလက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ကိုဗစ်ကယောဂါကာလရန်ကုန်တိုင်းအတွင်းစက်ရုံပေါင်း190ကျော်နဲ့အလုပ်လက်မဲ့ဖြစ်ခဲ့တဲ့အလုပ်သမား4000ကျော်ရှိမယ်လို့အစိုးရကခန့်မှန်းထားပေမဲ့လက်တွေ့မှာတိကျပိုများနိုင်တယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောလိုက်တဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်တတ်ပါကယောဂါကြုံနေရတဲ့ကာလအတွင်းရန်ကုန်တိုင်းထဲကစက်ရုံပေါင်း190ကျော်ပိတ်လိုက်ရပြီးအလုပ်သမား4000ကျော်အလုပ်လက်မဲ့ဖြစ်ခဲ့ရတယ်လို့မကြသေးခင်ကပဲအစိုးရတောင်းရှိသူတယောက်ကပြောလိုက်တာပါအလုတ်ကင်နဲ့စောင်းနေရေးအခက်ခဲရှိနေတဲ့အလုတ်သမားတွေကိုလည်းအစိုးရကထောက်ပံ့ပေးနေကြောင်းဒီသတင်းပတ်အစောပိုင်းရန်ကုန်တိုင်းလွတ်တော်မှာလူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအားအရေးမြေဝင်ကြီးဒေါ်မိုးမိုးစုကြည်ကပြောခဲ့ပါတယ်
။42,395ဦးဒါအလုတ်လက်မဲ့ဖြစ်ခဲ့ရတာဖြစ်ပါတယ်။ကျမတို့ပိတ်သိမ်းသွားသောဆက်ရုံအလုတ်ရုံများနဲ့အလုတ်သမားများရရှိမည့်အကျိုးခံစား권များတို့မှာလောက်ခလာစာနဲ့လုတ်သက်ခွင့်ရများအတွက်ခံစား권ငွေကြေးများကိုကျမတို့အခုလက်တလောမှာဖြစ်ပေါ်သွားတဲ့183ရုံနဲ့ပတ်သက်ပြီးတော့အလုတ်ရှင်နဲ့အလုတ်သမားများရဲ့အကျိုးခံစား권များကိုအလုတ်ရုံနဲ့အလုတ်သမားဥပဒေစစ်ဆေးရေးဦးစီးဌာနမှဆောင်ရွက်ပြီးဖြစ်ကြောင်းလည်းကျမထေချာလိုပါတယ်ရှင်
ဒါပေမဲ့လည်းကယောဂကြုံနေရတဲ့6လလောက်အတွင်းမှာအလုတ်ကင်လက်လုံဆုံးရှုံးသွားတဲ့လုံသမားအရေးအတွက်ဟာလက်တွေမှာအစိုးရခံမှန်းထားတာထက်ပိုများနိုင်တယ်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုတ်သမားတမကအဖွဲ့ချုပ်အထွန်းထွေးအတွင်းရမှုဦးတက်နှင်းအောင်က VOA ကိုပြောပါတယ်
လုံးလုံးဒီဝန်ကြီးတမမိုးစုကြည်ပြောသားကြရပြီလို့ရှိရင်တော့ကျွန်တော်တို့ဟန်အားပေးရတာပေါ့နော်ဒီလုံမဝန်ကြီးဌာနကိုဒါရောက်တော့သင်ပြများဖြစ်ပါလိမ့်မယ်ဒါတကယ်လက်တွေ့နယ်ပယ်မှာကြတော့အဲ့ဒီတော့မကတာကိုကျွန်တော်တို့ကတွားပြီးတော့တွေ့ရပါတယ်ခင်ဗျအိမ်မက်ရှိပြီးတော့ရှိနိုင်တယ်ပေါ့နော်အစိုးရတည်းရဲ့ဆဲမှာပဲသင်ကြားနေသင်နဲ့အတူတင်းထားရင်တော့ဝိုင်းကြီးကမှလုံဖို့ဆိုတာတော့သင်မလို့နိုင်ခင်ဗ
ျကာယောဂါကာလာတွားလာလှုပ်ရှားမှုတွေကန့်တတ်တာကုန်ကြမ်းပြက်လက်တာကုန်အမှားတွေမရတာတွေကြောင့်စက်ရုံအများပြပိတ်ခဲ့ရတာပါသွေးစီညီညွတ်သောတမကများအဖွဲ့ချုပ်ကဒေါ်မျိုးရေးကတော့ရဆိုင်ကရရဲ့စက်ယုံအများစုဟာခိုင်မာမှုမရှိသေးတဲ့လုပ်ငန်းတွေဖြစ်ကြောင်းပြောပါတယ်
။တိတ်နေတဲ့ရင်တွေတော်တော်များတယ်။အဲ့ဒါကဘာလဲဆိုတော့သူတကယ်လုပ်ငန်းရှင်မဟုတ်ဘူးကြာ။သူများအော်ဟာကိုပွဲထားတစ်ဆင့်နဲ့ထုတ်မယ်ဆိုပြီးတော့လာနေတဲ့နိုင်ငံများသားကြီးအုံတွေပေါ့နော်။ရှင်ပွင့်နေကြတော့တရုတ်ပေါ့။ဟိုနည်းနည်းလေးပဲလာပြီးဆိုတော့မှဟိုဟာငါးတောင်ငါးနဲ့ဒီလိုယုံနေရတော့ပိတ်နေ။ဟိုဆက်ရတွေ့ရင်းနှီးမှုနဲ့ပေါ့မခိုင်မှာ။
ရန်ကုန်တိုင်းစက်မှုဆောင်တွေမှာအထည်ချုပ်လုပ်ငန်းကအများဆုံးဖြစ်ပြီးလုပ်သားအင်အားက9သိန်းလောက်ရှိမယ်လို့အစိုးရကခန့်မှန်းထားပါတယ်။ကိုဗစ်ကပ်ရောဂါကာလအစမှာပြည်တွင်းအထည်ချုပ်လုပ်ငန်းတွေအထိနာခဲ့ပေမဲ့အခုနောက်ပိုင်းအထွေထွေလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတချို့လည်းရနာကုန်ပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့အလုပ်လက်မဲ့နှုန်းက2သိန်းခွဲလောက်ရှိရလို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကမေလတုန်းကပြောထားပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်လက်ထောက်ထွေထွေအတွင်းရမှုဒေါ်ဖြိုးစန္ဒာဆိုကတော့အလုပ်လက်မဲ့နှုန်းဟာတနင်္ဂနွေလုံးအတိုင်းအတာနဲ့3သိန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်
။ပြည်အောင်စုဝင်ကြီးတော့2သိန်းခွဲဆိုတာကိုသူကမေလလောက်ကတခါပေးထားတာရှိတယ်။ကြားကာလမှာ3လလောက်ရှိတာပေါ့နော်။တက်လာတဲ့ကိန်းဂဏန်းကတော့ကျွန်တော်တို့9000ဝန်းကျင်လောက်ရှိပါတယ်။ဆိုအဲ့ဒီအချိန်မျိုးကိုကျွန်တော်တို့ခန့်မှန်းပြီးတော့ပြောတာပါ။ဒီကိုဗစ်ကာလမှာဈေးမရောရလို့ပေါ့နော်။ဆိုင်ငန်းကတွေမကားနိုင်တော့သူပြုတ်သွားတဲ့လူကမာတွေရှိတယ်။ပြီးတော့ဒီ KTP တွေမှာပြုတ်သွားတဲ့ဝန်ထမ်းတွေရှိတယ်ဆိုတော့အဲ့ဒီစီးရင်မပါသေးဘူးပေါ့။ Informal Sector ကသူတွေမပါသေးပဲနဲ့ကိုအဲ့လောက်ဝင်ကျင်တော့ရှိနေပါ့
မယ်။မြန်မာနိုင်ငံကို COVID-19 ကပ်ရောဂါရိုက်ခတ်လာရဲ့မလနောက်ပိုင်းကစလို့အစိုးရဟာစီးပွားရေးအရေးပေါ်ကုစားရေးအစီအစဉ်ကိုမြန်မြန်လုံးဆောင်ခဲ့ပြီးမယ်။အလုပ်သမားတွေကတော့သူတို့ရဲ့ထောက်ပံ့ကြေးအစီအစဉ်တွေဟာထိရောက်မှုမရှိဘူးလို့ဝေဖန်မှုတွေလည်းရှိပါတယ်။ဥရောပသမဂ္ဂ EU ကတော့ယူရိုငွေ5တန်းမြန်မာငွေနဲ့ဆိုရင် 9.9 ဘီလီယံသုံးစွဲမဲ့အစီအစဉ်နဲ့အလုပ်လက်မဲ့ဖြစ်နေတဲ့မြန်မာအထက်ချုပ်လူသားတွေကိုမိုဘိုင်းဖုန်းကနေငွေလွှဲပြီးထောက်ပံ့တဲ့အစီအစဉ်တွေကိုမေလကလေးကအစတင်နေတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေတင်ပြပို့ထားတာပါ။
ဆရာရှင်အဖျံဒုဆလဘီမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားနေရတဲ့ကမ္ဘာမီဒီယာတွေကဆောင်းပါးတချို့ကိုမူရင်းအဘော်မူရင်းအသုံးထုံးတိုင်းထုတ်ပြပြလိုပါတယ်ကျွန်တော်ကြော်စင်တာပါမြန်မာနိုင်ငံရွေးကောက်ပွဲမှာတရုတ်က ဒေါန်ဆန်းစစ်ကြီးကိုဘာကြောင့်နိုင်စေခြင်းတလဲဆိုတဲ့အကြောင်းစနဲ့ဗတ်တီလက်နာရေးတဲ့ဆောင်ပါကိုအေရှာတိုင်းစ်ကဦးစွာထုတ်ပြောပြပါရစေ။မြန်မာစစ်တပ်ကနိုင်ငံအချုပ်အခြာအာဏာကိုကာကွယ်ပြီးတရုတ်ပေါ်မိခိုအားထားမှုညှော်နှဲအောင်ကြိုးပမ်းနေခြင်းရိုဟင်ဂျာပြည်နာကြောင့်မဟာမိတ်ဟောင်းအနောက်နိုင်ငံတွေနဲ့အလှမ်းဝေးလာနေတဲ့ဒေါန်ဆန်းစစ်ကြီးဟာစီးပွားရေးနဲ့တခြားအထောက်အကူတွေအတွက်တရုတ်ကိုပူပြီးအားကိုအားထားပြုလာတယ်လို့စာရေးပါတယ်။မြန်မာစစ်တပ်ရဲ့နှစ်ကုပ်မှုကြောင့်တိုင်းငန်းချီရဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့ကိစ္စကိုချုပ်ချဖို့ညှင်းဆန်တဲ့ဒေါန်ဆန်းစုကြည်ပေါ်ချစ်ခင်မြတ်နိုးခဲ့ကြတဲ့အနောက်နိုင်ငံတွေကချက်ချင်းပဲဝေဖန်ပစ်ပယ်လိုက်ကြပါတယ်။ဒီလိုကြောင့်ဗျောင်းပြန်ဖြစ်သွားရတဲ့မြန်မာနိုင်ငံသားဆက်ဆံရေးမှာတတိယအင်အားစုတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကတော့ဒီကိစ္စကြောင့်ဖြစ်ပေါ်လာမဲ့ပြည်ဝင်နိုင်ငံရေးအပြောင်းလဲအန္တရာယ်ကိုမြင်ပြီးအနောက်နိုင်ငံတွေလုတ်လို့မလုတ်ခဲ့ဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာအတွင်းမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတိုချီမစ်ဆုမူတာကြီးဟာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံရပါကိုဗစ် -19 ကူးစက်ပြန့်နှံ့မှုတားဆီးရေးကူညီဖို့နဲ့စီးပွားရေးလုပ်ငန်းစဉ်တွေခရီးသွားလာမှုပြည်လည်ရေးကျောင်းသားတွေအပြန်အလှန်လဲလှယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးဗိုလ်ချုပ်မှုကြီးမင်းအောင်ဟန်နဲ့တွေ့တဲ့အခါမှာနိုင်ငံရေးဖြစ်စဉ်အတွက်ကူညီအပေးဖို့ကတိပြုတဲ့အပြင်တောင်ပြုတ်ပင်လယ်ကိစ္စအပါအဝင်ဒေသရင်းကိစ္စတွေနဲ့ပတ်သက်လို့လည်းအမြင်ဖလဲခဲ့ကြရတယ်လို့ဒေသထားပါတယ်။ဂျပန်ဝန်ကြီးရဲ့ဒီခီးစဉ်ဟာတရုတ်ရဲ့ခိုင်မာတဲ့လွှမ်းမိုးမှုအောက်ကဒေါန်ဆန်းစုကြည်ဆက်သမှုရအောင်လုပ်နိုင်ပါမလားဆိုတာကတော့မသေးကြသေးဘူးဆိုပြီးမြန်မာနိုင်ငံအတွင်းတရုတ်ရဲ့စီးပွားရေးစီမံကိန်းများနဲ့မဟာဗျူဟာကိစ္စတွေကိုဆက်လက်ရှင်းပြပါတယ်။အခြားတစ်ဖက်မှာတော့ဗိုလ်ချုပ်ပွန်ကြီးမင်းအောင်လှိုင်ကနိုင်ငံတွင်းကသူ့ခေါ်အကြမ်းဖက်အုပ်စုတွေရဲ့နောက်ွယ်မှာအင်အားကြီးတွေရှိနေတယ်လို့ပြောခဲ့တာဟာသုံးသက်သူအတော်များများကိုအံ့အားသင့်သွားစေခဲ့ပါတဲ့။နိုင်ငံလို့နာမည်တက်မပြောပေမဲ့အေးအေးခိုင်တပ်ဖွဲ့ရဲ့နောက်ွယ်မှာတရုတ်ရှိနေတယ်ဆိုတာပြောတာပဲဖြစ်တယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံအပေါ်တရုတ်ရဲ့ characteristic လို့ခေါ်တဲ့ချက်တစ်ခါချက်ခလက်မူဝါဒမှာချိန်မွေတွေထပ်ပန့်ကြီးတွေကိုဗစ်တိုက်ဖျက်ရေးကိစ္စတွေကတစ်ဖက်မှာရှိနေပြီးအချက်တစ်ဖက်မှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းအများအပြားအတွက်တရုတ်ရဲ့ကြီးမားတဲ့လက်နက်စည်းကွက်ကိုဖွင့်ပေးထားတယ်လို့ဆိုပါတယ်။အနောက်နိုင်ငံတွေနဲ့ဂျပန်တို့ဟာငင်းငယ်ရေးဖြစ်စဉ်မှာပါဝင်နိုင်ပွဲရှိပေမဲ့တရုတ်ကတော့ FPMCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုငင်းငယ်ရေးသမားတွေအနောက်နိုင်ငံနဲ့ဂျပန်အရာရှိတွေနဲ့အပေးအယူတစ်စုံတရာမလုပ်ဖို့ပြောကြားထားတယ်လို့လည်းရေးပါတယ်။နောက်နိုင်ငံတွေရိုဟင်ဂျာပြဿနာနုံတွေကရုံမထွက်နိုင်ဖြစ်နေချိန်မှာဂျပန်ကတော့မြန်မာနဲ့ဆက်ဆံရေးမြင့်တင်ဖို့အစွမ်းကုန်စီစဉ်နေပါတယ်။တရုတ်ကတော့လုံခြုံရေးချုပ်ခိုင်းထားဆဲပါ။ဒီအခြေအနေကိုကြည့်ရင်ဒေါန်ဆန်းစုကြည်နဲ့ NLD တို့ဟာနိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရပြီးဒီမိုကရေစီရှေ့ကိုဆက်မရွေးပဲပုံနေမြဲကြားနေပြီးဖြစ်ဖို့တရုတ်လိုလားနေတယ်ဆိုတာသိသာနိုင်ကြောင်းရေးသားထားပါတယ်ခင်ဗျာ။
ဒီအမေရိကန်အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာနှစ်ပေါင်း80ကျော်ရှိလာပါပြီ။မှတ်တမ်းဆိုလို့တပ်မတော်ကထုတ်ဝေတဲ့စစ်သမိုင်းလောက်ပဲရှိတာပါ။ဒါပေမဲ့2019ခုနှစ်အတွင်းပြကတကယ်မှုတွေကိုသူတည်သနာပြုထားတဲ့စာတမ်းတစ်စောင်ထွက်ပေါ်လာပါတယ်။ဒီစာတမ်းအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့2019ခုနှစ်ကတိုက်ပွဲမှာကြာဆုံးသူပေါင်း900ကျော်နဲ့1900အကြားမှာရှိနိုင်တယ်လို့ကမ္မပါတယ်။တိုက်ပွဲကြောင့်သေဆုံးရသူအရတား150ကျော်ရှိတယ်လို့မြန်မာ Institute of Peace and Security ကထုတ်ဝေတဲ့နှစ်လည်မှတ်တမ်းမှာဖော်ပြပါတယ်။အစိုးရခန်းစားကစာမျက်နှာ114မျက်နှာရှိပြီးတွဲဖက်စာရွက်စာတမ်းနဲ့ပေါင်းလိုက်ရင်စာမျက်နှာ300ကျော်ရှိတဲ့မှတ်တမ်းဖြစ်နေပါတယ်။တ ဒေါက်တာမင်းစောဦးခေါင်းဆောင်တဲ့သူတူစီအဖွဲ့ကပြုစုတာပါနိုင်ငံခြားအလှူရှင်နဲ့တက္ကသိုလ်ရဲ့အကူအညီထောက်ပံ့မှုကြောင့်ဒီနှစ်လေစာရန်ကိုထုတ်ဝေနိုင်တာလို့ဆိုပါတယ်မြို့နယ်လိုက်ဖြစ်ပွားတဲ့လက်နက်ကင်ပြစ်ပတ်ကတွေကိုစောင့်ကြစစ်ဆေးတဲ့စနစ်ကိုအသုံးပြုပြီးသူတေသနာလုပ်တာလို့ဆိုပါတယ်တပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်၁၉ဘွဲ့ဆက်ဆံရေးအခြေအနေကိုတင်ပြထားပါတယ်တိုင်းရင်းသားတပ်ဖွဲ့၁၉ဘွဲ့ထဲမှာ၁၀ဘွဲ့ကတပီလုံးအပြစ်ကတ်ရစာချုပ်NCA ကိုလက်မှတ်ထိုးထားပါတယ်။၅ဖွဲ့ကတော့နှစ်ဦးနှစ်ဖက်သဘောတူချက်ရယူထားပါတယ်။ကျန်၄ဖွဲ့မှာဘာသဘောတူညီချက်မှမရှိတဲ့အတွက်သူတို့နဲ့ပြစ်ခတ်တာအများဆုံးဖြစ်ပါတယ်။တပ်မတော်လက်အောက်ခံပြည်သူ့စစ်နဲ့နေကြားဆောင်တပ်တွေဆိုတာလည်းရှိပါသေးတယ်
။ဒါပေမဲ့2019မှာအဓိကဖြစ်ပွားတဲ့ပြည်ပကဟာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့ကြားဖြစ်ပွားတဲ့တိုက်ပွဲကြီးငယ်တွေဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းရင်းသားတပ်ဖွဲ့ချင်းတိုက်ခိုက်တာမျိုးရှိပေမဲ့မနေ့ကတော့နေပါသွားတယ်လို့ဆိုပါတယ်တောင်အောင်ပလောင်တပ်ဖွဲ့နဲ့ RCSS ရှမ်းတပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေညှော်နှဲလာပါတယ် NCA ပြည်အစာချုပ်လက်မှတ်မထိုးရသေးတဲ့ KIA ကချင်တပ်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲမဖြစ်အောင်ကချင်ပြည်နယ်မှာရှောင်ရှားနိုင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းမှာတော့တပ်မတော်နဲ့ KIA ကြားတိုက်ပွဲတွေရှိနေပါတယ်ရှမ်းပြည်မြောက်ပိုင်းရဲ့ထူးခြားချက်ဟာ TNL တပ်ဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေရှိနေတာဖြစ်ပါတယ
်ရခိုင်ပြည်နယ်မှာတော့ရခိုင်တပ်ဖွဲ့နဲ့တပ်မတော်အကြတိုက်ပွဲတွေဖြစ်ပွားပါလေရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်မှာဖြစ်ပွားတာများပါလေရခိုင်တပ်ဖွဲ့ကဒိုးစစ်စင်နာကိုတပ်မတော်ကတုံ့ပြန်တိုက်ခိုက်ပြီးစခန်းတွေကိုခြေမုံးဖို့ကြိုးပမ်းပါလေတပ်မတော်ကလေကြောင်းကပါတိုက်ခိုက်လာပါတယ်ရဲ့လှုပ်ရှားမှုကြောင့်အရသာအုပ်ချုပ်မှုစနစ်ပါပျက်စီးသွားတယ်လို့ဆိုပါတယ်ရခိုင်တပ်ဖွဲ့တအောင်ပလောင်တပ်ဖွဲ့နဲ့ခိုးကန်တပ်ဖွဲ့တို့ရဲ့ပူးတွဲတိုက်ခိုက်မှုကြောင့်ဩဂုတ်လမှာတရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းနှစ်ပတ်လောက်ပိတ်ဆို့သွားပါတယ်။ဒါပေမဲ့ဒီတိုက်ပွဲမှာ KIA ခေချင်းတပ်ဖွဲ့မပါဘူးလို့ဆိုပါတယ်
။လွန်ခဲ့တဲ့2019မှာဖြစ်ပွားတဲ့တိုက်ပွဲ95ရာခိုင်နှုန်းဟာ NCA အပြည့်အစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားတပ်ဖွဲ့၄ဘွဲ့နဲ့တပ်မတော်ကြားဖြစ်ပွားတဲ့တိုက်ပွဲတွေကများပါတယ်။ TNL တောင်းပလောင်တပ်ဖွဲ့AA ရခိုင်တပ်ဖွဲ့နဲ့တပ်မတော်တို့အများဆုံးတိုက်ခိုက်မှုတွေတွေ့ရပါတယ်။ AA တပ်ဖွဲ့နဲ့တပ်မတော်တို့တိုက်ခိုက်ရမှာတပ်သား800နဲ့1500ကျားကြာဆုံးပါတယ်။တောင်းပလောင်တပ်ဖွဲ့နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာတော့တပ်သား80နဲ့120ကျားဆုံးရှုံးမှုရှိခဲ့ပါတယ်။ရခိုင်တပ်ဖွဲ့ TNL နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာအရသာအသေးပြောက်အများဆုံးဖြစ်ပါတယ်။ဒီပြည်လုံးမှာဖြစ်ပွားတဲ့တိုက်ပွဲတွေထဲမှာတမရော်နဲ့ AA ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲက58ရာခိုင်နှုန်း TNL တပ်ဖွဲ့နဲ့တမရော်ကြားဖြစ်ပွားတဲ့တိုက်ပွဲက23ရာခိုင်နှုန်းရှိပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတလားတဲ့တိုက်ပွဲတရာကျော်ဖြစ်ပွားခဲ့ပါတယ်
။2019မှာတမရော်နဲ့တိုင်းသားတပ်ဖွဲ့တွေအကြားလက်နက်ကင်ပြစ်ပတ်ကအချိန်ပေါင်း1000ကျော်ဖြစ်ပွားပြီးတိုင်းသားတပ်ဖွဲ့အချင်းချင်း45ကြိမ်ပြစ်ခတ်ကြပါတယ်။ပြည်သူ့စစ်တိုင်းသားတပ်ဖွဲ့အစိုးရတပ်သားနဲ့ရက်လာဂိုင်းနေပေါ်ဝင်တဲ့အကျန်းဖက်မှုက24မှုရှိတယ်လို့ဆိုပါတယ်။ချုပ်ကြည့်ရင်တော့2019မှာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြားတိုက်ခိုက်မှု20နီးပါးတိုးပွားလာပါတယ်။ဒါကလည်းတပ်မတော်နဲ့ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲတွေများပြားလာတာရဲ့တပ်မတော်နဲ့တအောင်ပလောင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတိုးပွားလာတာရဲ့အကြောင်းဖြစ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့အချင်းချင်းတိုက်ခိုက်မှုက50ရာခိုင်နှုန်းကျဆင်းသွားပါတယ်။NCA အပြည့်အစာချုပ်လက်မှတ်မထိုးသေးတဲ့တိုင်းသားတပ်ဖွဲ့တွေနဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲအကြီးအကျယ်တိုးပွားလာတာသဘောအကျပုံရပါတယ်။ဒါပေမဲ့ NCA အပြည့်အစာချုပ်လက်မှတ်ထိုးထားတဲ့ KNU ကရင်တပ်ဖွဲ့နဲ့တပ်မတော်တို့ပြစ်ခတ်နေလေတာကတော့မကောင်းတဲ့လက္ခဏာဖြစ်ပါတယ်။ပြစ်ခတ်မှုတွေဟာငြိမ်းချမ်းရေးဆွေးနွေးမှုကိုမင်းမိန်ပေးလေစီပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ရေးအရေးတကြီးအပြည့်လို့ဖို့ရှင်းပြထားပါတယ်။အခုနှစ်ပတ်ကျော်ကာလအတွင်းကိုဗစ် -19 ဟာရခိုင်ကစလူနေထူထပ်တဲ့ရန်ကုန်ပြည်တခြားတနင်္ဂနွေလုံးနေပါအချိန်တိုတွင်လှင်းနှံစွာကူးစက်ပြန့်နှံ့သွားတာမို့ကာကွယ်ရေးအတွက်အရေးတကြီးလမ်းစုံလမ်းကွာရောက်နေပြီလို့ကျန်းမာရေးဝန်ကြီးကတတိပေးလိုက်ပါတယ်။ဘလို့အပြည့်စနစ်တကျကာကွယ်ဖို့အရေးကြီးပါလဲ။အသေးစိတ်ကာကွယ်ပုံကိုရန်ကုန်စစ်ရုံကြီးအရေးပေါ်ထပ်ထားရဲ့ပမောက္ခဌာနမှဒေါက်တာမမောဦးကိုကျွန်တော်မေးထားပါဗျာ
။ဟုတ်ကဲ့ရေးပေါ်သူခုဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာ
ီ COVID-19 ကအခုမြန်မာနိုင်ငံထဲမှာတခိုင်ကနေပြန်ဆာပြီးတော့တခြားဒေသတွေအထူးသဖြင့်လူနေပိုထူထပ်ပြီးပိုကူးနိုင်တဲ့ရန်ကုန်ကပါပေါ့နော်ပြန်လာတာကကျန်းမာရေးဝန်ကြီးရဲ့ဒီနေ့ကစကားအရဆိုရင်အချိန်တိုတွင်လျင်မြန်စွာကူးဆက်ပြန်ပွားနေတာမို့အရေးကြီးတဲ့လမ်းစုံလမ်းကွာကိုရောက်နေပြီးတော့အဆိုးဆုံးဖြစ်လာနိုင်ခြေတွေကိုလည်းမှန်းဆပြီးတော့ပေါ့နော်ကာကွယ်ရေးလုပ်ငန်းတွေကိုအချိန်အဟုန်မြင့်လှုပ်ဆောင်ဖို့ပိုလို့ဖို့ပေါ့ဆရာနော်သတိပေးလိုက်တာမို့အခုရန်ကုန်မှာဆိုလည်းဒီကူးဆက်မှုကဒီဂွေးဆက်တွေပါပြန်လိုက်လို့မရတဲ့အနေအထားမှာဆရာအနေနဲ့ရောအဓိကဖြည့်သူတွေကိုအခုလိုအရေးကြီးလာချိန်မှာပေါ့နော်ဘာဆပြီးတော့အကြံပေးချင်လဲဆရာကြီ
းဟိုပါဒီမှာကတော့နေရာအနှံ့ဖြစ်နေပြီပေါ့နော်အဲ့နဲ့ဒီနေအားလုံးမိဘလောက်မိဘပါနေတဲ့သဘောရှိအောင်နော်ကိုဗစ်လူနာအရေးအတွက်များလာတဲ့ကူးစက်မှုနှုန်းကလည်းပဲဒီတခါဖြစ်တဲ့ကိုဗစ်ရောဂါပိုးရဲ့မျိုးအစားရဲ့ပုံစံကကူးစက်နှုန်းအရမ်းမြန်တာကိုတွေ့ရတယ်။အဲ့တော့ရခိုင်ပြည်နယ်မှာဆိုရင်နေချင်းညချင်းရှားကနန်းထိအများကြီးတိုးတက်သွားတဲ့အခြေအနေမျိုးဆိုတော့ကာကွယ်ရေးတွေကိုကြိုတင်ပြီးတော့လုပ်သွားဖို့ကအဓိကအရေးကြီးနေတဲ့အခြေအနေမှာရှိနေတယ်ဆိုတော့ကျွန်တော်ကိုဗစ်ကာကွယ်ရေးနည်းလမ်းနေတဲ့မှာကိုဗစ်ဒီသက်ရှူလမ်းကြောင်းကနေပြီးတော့ကူးစက်တယ်လို့သိချာချာသိရှိထားတဲ့အခါကျတော့သက်ရှူလမ်းကြောင်းကိုကာကွယ်နိုင်ဖို့ဆိုတော့အရေးကြီးဆုံးအိစတ်တစ်ခုကတော့ mask ပဲပေါ့နော်။ဒီနှာခေါင်းစည်းအသက်နဲ့နှာခေါင်းစည်းကိုသေသေချာချာကိုတယောက်တည်းရှိနေတဲ့အချိန်ကလွယ်လို့တခြားနေရာတိုင်းမှာ mask ကိုစနစ်တကျတက်ဆင်တဲ့နေအဓိကထားပြီးတော့ပြောလို့ပါ
။ဟုတ်ကဲ့ဆရာ။အဲ့တော့ဘလို့စနစ်တကျပေါ့နော်။ဘယ်နေရာတွေမှာဘလို့မျိုးစားတွေကိုတက်တင်တယ်ဆိုတာလေးပါအသေးစိတ်ရှင်းပြပေးပါလားဆရာ
။သူတဖြစ်တော့တခြားလူတိုင်းဟာကိုဗစ်အန္တရာယ်ရှိတယ်ဆိုတဲ့လူတိုင်းလိုပဲသတ်မှတ်လိုက်ပြီးတော့တယောက်ချင်းပဲတွေ့၊နှစ်ယောက်ချင်းပဲတွေ့၊သုံးယောက်ပဲတွေ့ဒါမှမရှောင်လွှဲနိုင်တဲ့ကျိုးဆိုင်တွေ၊ဈေးတွေ၊ကမ္မတိုင်တွေ၊ဖက်ကားစီးတဲ့အခါတွေ၊ရထားစီးတဲ့အခါဒီလိုအခါမျိုးတွေမှာဆိုရင်ဒီမတ်ကပဲကိုယ့်အသက်ကိုကယ်သွားတဲ့သဘောရှိနေပါတယ်။ဒီမတ်က N95 ကြီးတက်မှလို့ဆိုလိုပါဘူး။ Surgical Mask ခေါ်တဲ့အခုခွဲစိတ်ကန်သုံး Mask တွေဒါအပြင်အဝတ်နဲ့ချုပ်တဲ့ Mask ပဲဖြစ်ဖြစ်ကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်နဲ့ကိုကာကွယ်ထားဖို့အဓိကအရေးကြီးတာပေါ့နော်။နောက်တစ်ခုကကျတော့နောက်တစ်နေရာနေနိုင်တာကတော့ဒီနှာခေါင်းနဲ့ပါးစပ်နဲ့ကိုဆက်ဆက်နေတဲ့မျက်လုံးကလည်းဝင်နေတာပေါ့နော်။ကိုယ့်ရဲ့မျက်နှာပိုင်းဆိုင်ရာရှိတဲ့နေရာတွေကိုလုံးလုံးသွားဖုံးကွယ်ဖို့ကအဓိကအရေးကြီးတဲ့အခြေအနေမှရှိတာပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဆေးရုံတွေမှာတကယ်လူနာတွေနဲ့တန်လျာရှိတဲ့လူနာတွေကိုဗစ် confirm ပေါ့နော်။ကိုဗစ် positive ရှိတဲ့လူနာတွေလူမျိုးနဲ့ထိတွေ့နေတဲ့ဆရာဝန်တွေဆရာမတွေကိုယ်တိုင်လည်းပဲဒီ mask ကိုတည်တည်ချာချာတက်တဲ့အခါမျိုးကြရင်ကူးစက်မှုကကျွန်တော်တို့ရဲ့ရေပေါ်ဌာနတွေမှာတော့လောလောဆယ်တော့ကူးစက်မှုရဲ့ကျင်းနေခုရတိမတွေ့ရဘူး။ဒါကြောင့်မလို့ဒီဥစ္စာကတော်တော်လေးကိုကာကွယ်ပေးတဲ့အနေအထားမှရှိပါတယ်။ဒါပေမဲ့မတ်စော့တက်ထားပေမဲ့မျက်နှာနဲ့တဝိုက်ကိုကိုယ့်ရဲ့လက်နဲ့ကင်တွယ်မိတတ်တဲ့အတွက်ကြောင့်လည်းပဲကူးဆက်နိုင်တဲ့အခြေအနေမှရှိတယ်။ဒါကြောင့်မလို့ရက်ကိုယ်လည်းတည်တည်ချာချာဆေးဖို့လိုတယ်။ဘာပစ္စည်းမဆိုတခုခုကိုကင်တွယ်ပြီးတိုင်းလက်ဆေးနိုင်ရင်ကောင်းပါတယ်။ဒါမှမဟုတ်လက်ဆေးနိုင်မှုဒီစင်းရဲ့ရေတွေအစင်းမဖြစ်တဲ့အခါမှလည်းလက်တန့်စင်ဆေးရင်လည်းအများမပြတ်သတိမပြတ်ဆေးကြောနေပြီလည်းဆင်ပြေပါတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာ twist ရှိပါတော့ဒီမျက်နှာအကာတက်တာကရော
မျက်နှာအကာတက်တာကလည်းပဲတော်တော်လေးကောက်နေတော့ဆရာဝန်ဆရာမတွေကတော့လူနာချောင်းဆိုးတာလူနာကိုကျုစုကုသတာအနီးကစမ်းသရတာဒီဟိုဟာမျိုးတွေရှိတော့မျက်နှာအကာကိုအမြဲတမ်းကျွန်တော်တို့ကတော့ဝတ်ကြပါနော်ဒီမှာလည်းပဲ mask ကိုလက်ဆေးတာကိုမျက်နှာအကာပါပါမယ်ဆိုရင်တော့ကျွန်တော်နည်းနည်းတော့ပိုစိတ်ချတာပါလေဟုတ်တယ်အမျက်နှာအကာကိုအောက်မတင်လာတာတို့ဘေးကနာချတာတာတို့အဲ့လိုမျိုးတွေပေါ့ခဏခဏကင်တွေ့တာမျက်နှာအကာကာရာခြင်းအပြင်ကောင်းတဲ့အချက်တစ်ချက်ကတော့ကိုယ့်မျက်နှာကိုပြန်ကင်မှုသိမ့်မကင်ဖြစ်တော့ရှေ့မှာကာထားတာအဲ့ဒါတကူကတော့မျက်နှာနဲ့ပတ်ဝန်းကျင်ကိုမတန့်ရှင်းတဲ့လက်နဲ့မကင်မိတဲ့အခြေအနေလေးကတော့နည်းနည်းတော့ညော့ပါကာနိုင်ရင်တော့လည်းကောင်းပါတယ
်ဟုတ်ကဲ့ဆရာမျက်နှာအကာဟိုမတက်နိုင်ခဲ့လို့ရှင်ပေါ့နော်မျက်နှာကိုမထိအောင်အခုကတော်တော်များကတည်းက Max ဒီနှာခေါင်းစည်းကိုကန်ပြီးတော့ဆွဲချတာတို့အပေါ်တင်တာတို့နားမှာချိတ်တာတို့မျိုးစုံလောက်ကြတဲ့ခါကျတော့အဲ့ဒါတွေရောဆရာ
ခေါ်တာလည်းရမ်းရေးကြီးတယ်ခင်ဗျနှာခေါင်းကြီးတက်လိုက်တာနဲ့တပြင်းနဲ့လူကနေရထိုင်ရတာတော့နည်းနည်းကြက်တဲတဲ့အခါပဲဖြစ်ဖြစ်ဒုမုံရင်လည်းပဲအကျင့်ပါနေတာပေါ့နော်ကင်လိုက်မားလိုက်ပြန်တက်လိုက်နဲ့ဒီလိုလုပ်ချင်ရတာအန္တရာယ်ရှိတယ်ဘာကြောင့်လဲဆိုတော့မတ်ကိုပြန်ကင်တဲ့အခါမှာနေရာပြောင်းကျင်တဲ့အခါမှာနှာခေါင်းကြီးရဲ့အပြင်ဘက်ပြင်ပနဲ့ထိတွေ့နေတဲ့အပြင်ဘက်ချမ်းကိုတော့ကင်တွယ်ရင်ပိုးတွေအဲ့ဒီနေရာမှာပဲကြောကတ်နေတဲ့အခြေအနေမှာရှိတယ်။အဲ့ဒီကကင်တွယ်ပြီးသားလက်နဲ့မျက်နှာပြန်ကင်မိမယ်။တခြားနေရာတွေကင်မိမယ်ဆိုရင်ဒါအနေရချိတဲ့အခါကျတော့ကျိုးနေရပဲကျွန်တော်တို့ကကင်ရမယ်သဘောရှိပါတယ်။ဆွဲတင်တာဆွဲကြတာတကယ်လို့အကြောင်းကိစ္စတစ်ခုခုရှိခဲ့ရင်ဥပမာဟိုတခါတည်းကျတော့လေရေတောက်မယ်လေ။တခါတည်းကျတော့လေတစ်ခုခုစားမယ်ပေါ့နော်။ဒီလိုအခြေအနေမျိုးမှာပြုကျင်တဲ့အခါမှာကျိုးအပ်တာလေးကင်တွယ်ရမယ်အခြေအနေရှိပါတယ်။နောက်တစ်မျိုးကမတ်ကိုပြန်ဖြုတ်တဲ့အခါမှာလည်းပဲဒီလိုပဲကျိုးအပ်တာလေးဖြည်းဖြည်းချင်းဖြုတ်ရပါတယ်။မတ်ကတုံခါသွားပြီးတော့ plan သူပြန်ရိုက်တဲ့ဟာမျိုးအဲ့လိုအောက်တိက တညနေနေပြုတ်ရင်ဒီအပြင်ပမျက်နှာပြင်မှာကတ်နေတဲ့ဒုက္ခဘူးနဲ့အတူဘုံလေးဘုံလုံးဟာမျက်နှာတဝိုက်ကိုဆင်သွားတဲ့အခါမှာကိုပြန်ရှူသွင်းမိနိုင်တယ်အဲ့လိုချိုးကိုနောက်နရွက်ကနေပြီးတော့ဖြည်းဖြည်းဖြုတ်မျက်လုံးမှာပိတ်ထားရမှာပဲချိုးကနေပဲကင်ပြီးမိုက်ဘုံနဲ့ထည့်ရမှာဖြစ်ပါတယ
်ဟုတ်ကဲ့နောက်ထပ်ရောဆရာကြီ
းနောက်တစ်မျိုးကတော့နေရာတကာကိုကင်ထားတဲ့လက်နဲ့ကိုယ့်ရဲ့မျက်နှာတဝိုက်ကိုပြန်မကင်မိဖို့သတိထားပြီးတော့ဒီအလေးကျင့်လေးကိုတဖြည်းဖြည်းနဲ့လေ့ကျင့်သွားဖို့လိုပါတယ်ဒါလိုတက်နိုင်ရင်တော့ဈေးသွားတာတို့လူစုလူဝေးထဲမှာရှိတဲ့ပစ္စည်းပစ္စည်းအရီကိုကင်တွယ်ရမယ်ဆိုတဲ့အခြေအနေမျိုးဆိုရင်လက်အိတ် glove ပေါ့နော် glove ကိုဝတ်ဆင်ထားရင်လည်းကျွန်တော်ကောင်းပါလက်အိတ်ကိုသုံးတဲ့အခါလည်းပဲဒီ mask နဲ့အတူတူပါပဲလက်အိတ်ရဲ့အပြင်ပါချစ်တွေ့တဲ့မျက်နှာပြင်တဝိုက်ကမြစ်ပင်နေပြီးယောဂဘုရားကူးနိုင်တဲ့နေရာဖြစ်တော့လက်အိတ်ကိုကျွန်တော်တို့ကပြန်ချွတ်မယ်ဆိုရင်လက်ကောက်ဝေးအရင်ကနေပြီးတော့လက်ရဲ့အတွင်းဘက်ကိုလက်ထိုးပြီးတော့ကြောင်ပြန်ကျွန်တော်တို့ကအဲ့အရင်ကနေပြီးတော့ဆွဲချွတ်ပြီးတော့အဲလက်အိတ်တစ်ခုကိုကျွတ်အောင်ချွတ်လိုက်ပြီးတော့ကျွပြီးသားလက်အိတ်ကိုတခြားလက်အိတ်ဝတ်ထားတဲ့လက်ကနေပြန်ဆုပ်ပြီးတော့နောက်တဲ့တစ်ဖက်ကလည်းအလားတူပဲချွတ်ပြီးတော့ချွတ်ပြီးတာနဲ့တပြိုင်နက်အဲ့ဒီလက်ဝေးလက်အိတ်ရဲ့အပြင်မျက်နှာပြင်ကြီးအကုန်လုံးကဒီလိတ်ထားတဲ့အတွင်းမိုင်းကိုပြန်ဝင်သွားအောင်ချွတ်ဖို့လိုပါတယ်ပြီးရင်ပုံပိတ်ထားတဲ့အပိုက်ပုံးတစ်ခုကိုပြစ်ဖို့လိုပါတယ်ပြီးရင်လက်ပြန်ဆေးရမယ
်ဟုတ်ကဲ့နောက်ထပ်ရောအရေးကြီးတာ
ဒီလိုကုသမှုတွေပြန့်နေနေတဲ့အချိန်မှာ stay home ခေါ်တဲ့ကိုယ့်အိမ်ထဲမှာပဲကိုနေတဲ့ကိစ္စကတော့တော်တော်လေးကိုလုံခြုံဆုံးပဲအခြေအနေမှာရှိပါတယ်။နောက်တစ်မျိုးတော့အခုအချိန်မှာပြန်ပြီးတော့တင်းတင်းကြပ်ကြပ်လုံခြုံတဲ့ကိစ္စတစ်ခုကတော့လူစုလူဝေးတွေကိုသွားတဲ့ကိစ္စ။ဒါလည်းအရေးကြီးပါတယ်။ဒီတိုင်းကူးဆက်နေတဲ့လူများလေးလေးကူးဆက်နိုင်ကြများလေးလေးအခြေအနေမျိုးတော့လူစုဝေးပြီးတော့နေတဲ့နေရာတွေကိုရှောင်ဖို့အရေးကြီးပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
先တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာ COVID-19 ကပ်ရောဂါရာဂဏန်းတိကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးရှောင်တွေကလည်းသိမ်းကဏန်းတိရှိလာနေပါတယ်။ကယားပြည်နယ်ပြည်နယ်လွတ်တော်ရုံးမှာပြည်နယ်ဝင်ကြီးချုပ်ရာတူရပ်နားလိုက်ဖို့တမရတော်ကူးစက်လေအပါဝင်လွတ်တော်ကူးစက်လေ3ပုံ2ပုံကျော်ကထောက်ခံမဲ့ပေးပြီးရက်စဲဖို့အတည်ပြုလိုက်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာဝက်နာကြလို့ဒေသခံတွေမိသားစုအခက်အခဲကြုံနေရတဲ့အပြင်ကိုဗစ်ကပ်ရောဂါကြောင့်လည်းအလုံးလက်မဲ့အခက်အခဲတွေနဲ့ကြုံတွေ့နေကြရပါတယ
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာကိုဗစ် -19 ကပ်ရောဂါရာဂဏန်းအထိကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးရှောင်တွေကလည်းတင်းကနန်းအထိရှိနေပါတယ်။စက်တင်ဘာလ9ရက်နေ့အထိရခိုင်ပြည်နယ်မှာကိုဗစ် -19 ကပ်ရောဂါကူးစက်ခံရသူ449ဦးရှိပြီးတော့မြမသက်မတော်နဲ့ရခိုင်တပ်တော် AA တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီလအတွင်းမှာစစ်ရှောင်လူထု3000ကျော်ရှိနေပြီဖြစ်တာကြောင့်တိုက်ပွဲတွေရပ်တန့်ပြီးကူးစက်ရောဂါလက်တွဲတက်ဖြတ်ပေးကြဖို့ရခိုင်တိုင်းနာမျိုးနွယ်စုများအစည်းအရုံး REC ရဲ့ပြောခွင့်ရကိုစောစောထွန်းကပြောပါတယ်ကူးစက်ရောဂါကြောင့်ရခိုင်ပြည်နယ်စစ်တွေမြို့မှာအသွားအလာကန့်တတ်ထားချိန်ဖြစ်ပွားနေတဲ့ရခိုင်တပ်တော် AA နဲ့မြမတမတော်တို့အကြတိုက်ပွဲကြောင့် AA နဲ့ဆက်ဆက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အယက်သားအများပြားလဲဖမ်းဆီးခံထားရတယ်လို့သိရပါတယ်
။ကြရပြည်နယ်ဝင်ကြီးချုပ်ဦးအရဖောင်းရှိုကိုတာဝန်မှရက်ဆဲဖို့ပြည်နယ်လွတ်တော်ရုံးမှလွတ်တော်အမတ်တွေမဲခွဲဆုံးဖြတ်ရမှာတမတော်တော်ကိုစလေအပါဝင်လွတ်တော်ကိုစလေ၃ပုံ၂ပုံကျော်ကထောက်ခံတီးပြုတ်လိုက်ပါတယ်။စက်တင်ဘာလ၁ရက်နေ့ကမဲခွဲဆုံးဖြတ်ခဲ့တာပါ။ကြရပြည်နယ်ဝင်ကြီးချုပ်ဟာလုတ်ပိုင်ခွင့်ကိုလွယ်တုံစားလုတ်ခဲ့ကြောင်းတွေ့ရှိချက်နဲ့ပတ်သက်ပြီးမဲခွဲဆုံးဖြတ်ရမှာကြရပြည်နယ်လွတ်တော်တွင်ကတမတော်တာကိုစလေ9ဦးရွေးကောက်ခံလွတ်တော်ကိုစလေ15ဦးတို့ကထောက်ခံမဲပေးခဲ့ကြတာပါကြရပြည်နယ်ဝင်ကြီးချုပ်အပြစ်ရှိမရှိတမတာကဆုံးဖြတ်ဖို့ပဲကြံတော့တယ်လို့လွတ်တော်ဆောင်ဆိုင်ရေးကော်မတီအဖွဲ့ဥက္ကဋ္ဌဖူဆုံမြို့နယ်မဲဆန္ဒနယ်အမတ်တပြည်နယ်လွတ်တော်ကိုစလေခူးသဲရဲကပြောပါတယ်ဝင်ကြီးချုပ်ဦးအေဖောင်းရှိုရဲ့ပြည်သူ့ပန်နာငွေအလွဲတုံးစားမှုကိစ္စကြရပြည်နယ်ဘွဲတော်မြေကိစ္စတို့နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုအများပြည်သူရှင်းမောက်ဆင်းလင်းချပြပေးဖို့ဂရီနီအရက်ပက်အဖွဲ့အစည်း23ဖွဲ့ကလည်းဩဂုတ်လ31ရက်နေ့ကတောင်းဆိုထားပါတယ်
မွန်ပြည်နယ်ကိုဗစ် -19 ရောဂါကူးစက်ပြန့်ပွား
ားမှုကာကွယ်ဖို့အတွက်စစ်တောင်းတရားအဝင်မော်တော်ကားလမ်းတင့်နဲ့လမ်းဟောင်းနဲ့နေရာမှာကိုဗစ်စစ်ဆေးရေးဂိတ်ပိတ်လည်ထားရှိပြီးအပူချိန်တိုင်းတာမှုတွေခရီးသွားရာဆိုရဲချက်လက်ကောက်ယူမှုတွေပြုလုပ်နေပါတယ်။ဩဂတ်လနောက်ပိုင်းကစပြီးကနေ့အထိတိန်စရက်မြို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲတပ်ဖွဲ့ကျန်းမာရေးဌာနဌာနဆိုင်ရာတွေနဲ့ဒေသခံလူမှုအဖွဲ့အစည်းတွေပါဝင်တဲ့အဖွဲ့အစုံကအလဲကျတာဝန်ခွဲဝေပြီးစစ်ဆေးမှုတွေပြုလုပ်နေပါတယ်။ကိုဗစ်ကူးစက်မှုအများဆုံးဖြစ်တဲ့ရခိုင်ပြည်နယ်ဘက်ကပြန်လာသူတွေကွာရန်တင်း21ရက်ဝင်ရမယ်လို့ဆိုပါတယ်။စက်တင်ဘာ1ရက်အစိုးရကျန်းမာရေးဌာနထုတ်ပြန်ချက်အရလက်ရှိပြည်ထောင်စုတဝန်းလုံးကိုဗစ်ရောဂါကူးစက်ခံရသူ919ဦးအနက်မွန်ပြည်နယ်မှာ16ဦးကူးစက်ခံနေရပါတယ်
။ကရင်ပြည်နယ်ဘက်မှာတော့ချုံခိုတိုက်ခိုက်မှုထောင်ပိုင်းပေါက်ကွဲတိုက်ခိုက်မှုတွေကြောင့်တမ်တော်တာ9ဦးသေဆုံးသွားပါတယ်။ဩဂုတ်လ30ရက်နေ့ကမြဝတီကော့ကရိတ်လမ်းဟောင်းမှာတပ်သားနှုတ်ဦးပြစ်တက်ခံခဲ့ရပါတယ်။တေဆုံသွားတဲ့တပ်မတော်တန်းအူရဲ့အလောင်းကိုသွားတည်တဲ့တပ်စုကလည်းထောင်ပိုင်းထမှန်ထိခိုက်ပေါက်ကွဲလို့စစ်သား3ဦးထမှန်တေဆုံသွားပါတယ်။9ဦးတေ9ဦးတန်ရန်ရခဲ့တဲ့အရာရှိစစ်တီတွေကတော့မြောက်တီမြို့တင်ကန်းညင်အောင်ခြေဆိုင်ချင်းမြန်တက်ရင်အမှတ်313ညနဲ့အမှတ်ခွန်ဆက်တွယ်ရေးတပ်ကဖြစ်ပြီးတော့တေဆုံသွားတဲ့အထဲမှာပိုကြီးအဆင့်အပါဝင်ကော့ကရိတ်မြို့နယ်ကတူရဲအုပ်အဆင့်ရှိတူလည်းတူပါဝင်ပါတယ်
။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်လဲချမြို့နယ်အတွင်းမှာတော့တနိုင်တပိုင်းမွေးမြူရေးဝတ်တွေကွက်ပိုးနာကြလို့ခြံလုံးပေါက်တည်ကျနေကြပါတယ်။ဩဂတ်လလယ်ပိုင်းကစပြီးကနေ့အထိဝက်ကောင်ရီထောင်ကနန်းအထိတည်လို့ဝမ်းရည်အခက်ခဲကိုဗစ် -19 ကပ်ရောဂါကူးစက်ကာလအလုလက်မဲ့အခက်ခဲတွေကြားလူထုအလူလိန်ခံနေရတယ်လို့လဲချားမြို့မြို့မရက်ကွက်အုပ်ချုပ်ရေးမှူးဦးအောင်လာကပြောပါတယ်။လဲချားမြို့ပေါ်မှာဆန်ဆက်30ကျော်ရှိပြီးဆန်ဆက်တိုင်းမှာဝက်မွေးမြူကြပါတယ်။လဲချားမြို့ပေါ်မှာဝက်အများဆုံးမွေးမြူတဲ့ရက်ကွက်ကတော့ဟိုဖိုင်ရက်ကွက်ဝမ်ဖွဲရက်ကွက်တို့ဖြစ်တယ်လို့သိရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြမတက်မလို့နဲ့ရခိုင်တက်တော် AA တက်ဖွဲ့အကြားစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာကိုဝင်တဲ့အမျိုးသမီးတွေကိုဝင်ပြက်ကျမှုများလာတယ်လို့သိရပါတယ်။ဘာကြောင့်ကိုဝင်ပြက်ကျမှုတွေများလာတာလဲ။စီရေပတိပခနဲ့ကိုဝင်ပြက်ကျမှုကဘလို့မျိုးသက်ဆိုင်မှုတွေရှိနေပါသလဲအကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပြီးကိုဆိုင်မွန်းကတင်ပြပေးထားပါတယ်
မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲမကြာခဏဖြစ်ခဲ့တဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာဒီ9လအတွင်းကိုဝင်တဲ့အမျိုးသမီး54ဦးကိုဝင်ပြက်ကျမှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားတဲ့ဒေသအတွင်းနေထိုင်တဲ့အမျိုးသမီးတွေကိုဝင်ပြက်ကျမှုပုံများတယ်လို့ချင်းစစ်ပေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြန်လည်ထူထောင်ရေးကော်မတီကပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကပြောပါတယ်
မှာတော့အဲ့လောက်ဟိုဒီ abortion case တွေအဲ့လောက်မများပဲနဲ့ပလောဝမြို့ပေါ်နဲ့ပေါ့နော်ဒီစစ်ဘေးကိုလုံးဝအကြီးတေခံစားရတဲ့ဒီနေ့ဒေတာတွေမှာပို့ပြီးတော့ဖြစ်တာ
အခုလို့ကိုဝင်ပြက်ကျမှုတွေဟာစီရေးပဋိပက္ခဆက်နွယ်မှုရှိတယ်လို့ပရဝမြို့နယ်ဂျာမားရေးနဲ့ကုတရေးဦးစီးဌာနမှဒေါက်တာဆိုးသက်ဝင်းကပြောပါတယ
်ဆေးဆောင်အလုပ်ကိုငြင်းတင်ပြီးတော့ပို့သွားပြီးတော့လှုပ်ရှားသွားလာမှုများတဲ့အခါဒီအန်တို့ကြောင့်ရေဆိုးရိမ်ကြောက်ကြောက်မှုတွေအဆောဟာကြီးကြောင့်ရေပြီးရခါကျတော့သွားလာနေရတဲ့အခါကျတော့အဟာရဒီကြောင့်ပဲအဟာရဖြစ်ပြော
ကျမရင်းနဲ့ကုတရေးဌာနရဲ့စီရင်ရပြီးခဲ့တဲ့2019ခုနှစ်တုန်းကလည်းပလဲဝမြို့နယ်အတွင်းမှာကိုဝင်ပြက်ကျမှု119မှုရှိခဲ့တယ်လို့သိရပါတယ်COVID-19 ကပ်ရောဂါလက်တွဲတိုက်ဖျက်ဖို့လူထုငြင်းငြင်းချမ်းချမ်းနေထိုင်လုပ်ကိုင်စားတောက်နိုင်ဖို့စစ်ပွဲတွေအမြန်ဆုံးရပ်တန့်ပေးပါလို့မိုင်နန်းဝေကတောင်းဆိုပါတယ်
ကျမတို့ကတော့အမြန်ဆုံးရက်တန်းစေချင်တယ်အမြန်ဆုံးနှိမ့်ချစေချင်တယ်ပေါ့နော်ကိုဖြစ်မနေတိုက်ရမယ်ဆိုရင်တောင်မှကျမတို့ကလူတွေနဲ့ဝေးတဲ့လူစုနဲ့ဝေးတဲ့ပြည်သူနဲ့ဝေးတဲ့
2020ခုနှစ်ဇန်နဝါရီလတရက်နေ့ကနေဇူလိုင်လအထိမြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားပလဲဝမြို့နယ်မှာတိုက်ပွဲပေါင်း17ကြိမ်ဖြစ်ပွားခဲ့ပြီးတော့စစ်ဆောင်သူဦးရေကလည်း1000နီးပါးရှိတယ်လို့ Burma News International BNI ကထုတ်ပြန်ထားပါတယ
်ဇူလိုင်လဇန်ပိုင်းကစပြီးဒီစက်တင်ဘာလလယ်လောက်အထိကချင်ပြည်နယ်မြစ်ကျနာမြို့နယ်အတွင်းမှာနနက်တီရောင်းတဲ့ရာသီပါဒီနှစ်မှာတော့နနက်တီရောင်းမရပဲတောင်သူတွေအခက်ခဲရင်ဆိုင်နေကြရပါတယ်။ဗ
ဘာကြောင့်အခုလိုမျိုးနနက်တီးစေးကွက်ပြက်ရတာလဲအမိကစူးစီးထားပြီးတော့နမ်ဟောင်ကတင်ဆက်ပေးသွားပါမယ်ရှင်
။ကချင်ပြည်နယ်မြစ်ချင်းနားရှိနာနတ်တီးစေးကွက်အရင်နှစ်ကထက်အဆမတန်ကျဆင်းတယ်လို့နာနတ်တီးကုံတွေတွင်နဲ့နာနတ်ဆိုင်တောင်သူတွေကပြောပါရယ်။မနစ်ကနာနတ်တီးတလုံးကျ900ခန့်ကနေ1200ခန့်အထိဈေးရောင်းရပြီးအခုနှစ်မှာတော့ကျ400ပေးမဲ့သူတောင်မရှိဘူးလို့မြစ်ချင်းနားမြို့နာနတ်တီးစေးတန်းကနာနတ်တီးအယောင်းဝယ်လုပ်နေတဲ့ကုံတွေတော်ခင်ဝင်းကပြောပါရယ်
။ဈေးကျတယ်ဒီနှစ်ကတော့ယောဂါကြောင့်လည်းဟုတ်မှာပေါ့။ယောဂါကြောင့်ဖြစ်မလားပါလားမသိဘူးလေအဝယ်တိတ်မလိုက်ဘူးဒီကလူပဲလှုပ်ရှားကြတယ်ဆိုတော့ဒါလောက်ဈေးမရဘူးအရင်နှစ်တည်းကတော့အဲ့လိုဝယ်ကြတာတုပ်ပြေတွေပါတွေပို့ပါညာဆိုတော့ဈေးပို့ကောင်းတာပေါ့အခုကအဲ့လိုတွေမရှိဘူးဒီမြို့တွင်းတန်လန်းရိုးတစ်ချောင်းအဲ့လိုပဲဆိုတော့ဈေးကောင်းတိတ်မရ
အရင်နှစ်တွေကမြစ်ကြီးနားဒေသထွက်နာနတ်သီးတွေကိုကချင်ပြည်နယ်စကိုင်းတိုင်းမန္တလေးတိုင်းဒေသဘက်ကဝယ်ယူတာတင်မကပဲတရုတ်နိုင်ငံဘက်ကပါအယောင်းဝယ်ဖြစ်ခဲ့တာကြောင့်နှစ်တိုင်းနာနတ်သီးတွေဈေးကောင်းရခဲ့တယ်လို့ဆိုပါတယ်အခုလိုဖြစ်ပွားလာတာဟာ2019ခုနှစ်နှစ်ကုန်ပိုင်းကစတင်လာတဲ့ COVID-19 ကပ်ရောဂါကြောင့်ဖြစ်တယ်လို့နာနတ်တီးဆိုင်တောင်တို့လည်းဖြစ်နာနတ်တီးကုံတွေလည်းဖြစ်တဲ့ဒေါအားဆာမီကပြောပါတယ်
။ဈေးအများကြီးကွာရောပေါ့။ဘာရင်ဆန်ဆန်နေနဲ့လည်းနေနာတယ်ရောင်းတဲ့သူတွေ့လည်းနေနာတယ်လေ။ဘာရင်ပုံနဲ့ဆိုရင်အလူကွာရောပေါ့။အဝဲသူဝဲသူနေတော့လေဝဲသူနေတော့ဆိုတော့လမ်းပတ်ဆက်တွေတိတ်မကောင်းဘူးဆိုတော့အမားလက်ဆောင်ပေးတဲ့လူတွေပါတယ်လေပုံများတယ်လေ။သွားလို့လာလို့ပြုလို့မရတော့ဒီရဲ့နာနတ်တီးစီကကြောက်ရတဲ့ဘောဖြစ်နေတယ်ဖြစ်နိုင်တာအဲ့ဒါမှမဟုတ်ဟိုဘိုင်းရဲ့ပူချောင်းမလို့ပူအများဆုံးအဖြစ်အဲ့လိုပြောမှာပေါ့
ကိုဗစ် -19 ကပ်ရောဂါကာလကြောင့်နာနတ်တီးရောင်းမရဈေးကျဈေးကွက်ပြတ်နေလို့နာနတ်ခြံပြုတ်ပြင်ထိမ့်သိမ့်ဖို့ခြံပေါင်းရှင်းဖို့မျိုးစာထည့်ဖို့အလုပ်သမားငားဖို့အခက်ခဲကြုံနေရတဲ့အပြင်မိသားစုဝိုင်းရေးထမင်းနှံမှန်ဖို့လည်းခက်ခဲနေကြတယ်လို့မြစ်ကြီးနားမြို့ကနာနတ်ခြံတောင်သူတွေကပြောဆိုနေကြပါတယ်ရှင်
ခုဆက်ပြီးတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မှာ COVID-19 ကပ်ရောဂါရာဂဏအထိကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးရှောင်တွေကလည်းတင်းကနန်းအထိရှိလာနေပါတယ်။ကယားပြည်နယ်လွတ်တော်ရုံးမှာပြည်နယ်ဝန်ကြီးချုပ်ကိုတာဝန်ကရပ်နားလိုက်ဖို့တပ်မတော်ရာကိုစလဲအပါအဝင်လွတ်တော်ကိုစလဲ3-4 ပုံကျော်ကထောက်ခံမဲ့ပေးပြီးအတီးပြုတ်လိုက်ပါတယ်။
ရှင်တွေခုနားဆင်နေကြတာကတော့ကျမတို့ Fever Wine Note သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပါ။
UA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တူရကီနိုင်ငံနဲ့အမေရိကန်ပြည်ထောင်စုဟာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO မဟာမိတ်နိုင်ငံတွေအဖြစ်ယက်တည်ခဲ့ကြတာနှစ်80နီးပါးရှိပါပြီဒေတာရင်းလုံခြုံရေးနဲ့ငြိမ်ဝှက်ပြပြရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့လူအခွင့်အရေးတိုးတက်မှုစတဲ့နယ်ပယ်တွေကိုအာရုံစိုက်ပြီးနှစ်ဖက်တူညီတဲ့အကျိုးစီးပွားနဲ့အပြန်အလှန်လေးစားမှုတွေကိုအခြေခံပြီးမိဖက်အဖြစ်ယက်တည်ခဲ့ကြတာဖြစ်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာလည်းအမေရိကန်ကတူရကီနိုင်ငံနဲ့အတူစီးလုံးညီညွတ်စွာယက်တည်ပါတယ်။အကြမ်းဖက်မှုတံပြန်တိုက်ခတ်ရေးပူးပေါင်းဆောင်ရွက်မှုဟာမိဖက်အဖြစ်ယက်တည်ရေးအတွက်မဟာဗျူဟာရဲ့အဓိကကျတဲ့အချက်ဖြစ်ပါတယ်။ကျွန်တော်တို့ရဲ့မိဖက်နိုင်ငံတွေဟာအကြမ်းဖက်မှုတိုက်ဖျက်ရာမှာစီးလုံးညီညွတ်ကြပါတယ်။ဒါကြောင့်တူရကီသမ္မတရီဆက်အာဒိုဂန်ကဟာမတ်စ်ခေါင်းဆောင်နှစ်ဦးကိုဩဂုတ်လ22ရက်နေ့အစ္စတန်ဘူးမြို့မှာအင်ရှင်အဖြစ်လက်ခံတွေ့ဆုံခဲ့တဲ့အပေါ်အမေရိကန်ကအခိုင်အမာကန့်ကွက်တယ်လို့မကြာခင်ကထုတ်ဖော်ပြောဆိုခဲ့တာပါ။အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကဟာမတ်စ်ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားကြောင်းသမ္မတအာဒိုဂန်လက်ခံတွေ့ဆုံတဲ့ဟာမတ်စ်တာဝန်ရှိသူတွေဟာကမ္ဘာအကြမ်းဖက်သမားတွေအဖြစ်အထူးသတ်မှတ်ထားတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံဂျာယီဌာနပြောရေးဆိုခွင့်ရှိသူ Morgan Ortega ထုတ်ပြန်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ဟာမတ်စ်ကအစ္စရေးနိုင်ငံကိုဖျက်ဆီးပစ်ဖို့နဲ့ဂျော်ဒန်မြစ်ကနေမြေထဲပင်လယ်အထိအစ္စလာမိတ်နိုင်ငံထူထောင်ဖို့ရည်စူးနေတာဖြစ်ပါတယ်။သူ့ရဲ့ပစ်မှတ်တွေကမကြာခဏဆိုသလိုအရက်သားတွေဖြစ်ပြီးသူ့ရဲ့လက်နက်တွေထဲမှာမစ်ဆိုင်းဒုံးလက်နက်တွေအသေးခံဘုံးခွဲတာတွေဓာတ်တွေနဲ့အကြမ်းဖက်ဖို့အသုံးပြုတဲ့လှိုင်းကောင်းတွေဖြစ်ပါတယ်။ဟာမတ်စ်ရဲ့အကြီးအကဲနိုင်ငံရေးခေါင်းဆောင်တဦးဖြစ်တဲ့အစ္စမိလ်ဟာနီယာဟာသမရအာဒူဂန်အစ္စတန်ဘူးမြို့မှာလက်ခံတွေ့ဆုံခဲ့တဲ့သူတွေထဲကတယောက်ဖြစ်ပါတယ်။ဟန်နီယာကို2018ခုနှစ်ကကမ္ဘာအကြမ်းဖက်သမားများစီးရင်ထဲမှာအထူးသတ်မှတ်ထည့်သွင်းခဲ့ပါတယ်။ဟန်နီယာဟာအရှိအလယ်ပိုင်းဒေသတည်ငြိမ်ရေးကိုထိပါချိမ့်ချောက်တာ၊ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအရေးမပါအောင်လုပ်တာတွေနဲ့အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့အီဂျစ်နဲ့အစ္စရေးနိုင်ငံတို့ကိုတိုက်ခိုက်တာစတဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တာကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနသူ့အဓိကအကြမ်းဖက်ခေါင်းဆောင်လို့သတ်မှတ်ထားတာပါ။သမရအာဒိုဂန်လက်ခံတွေ့ဆုံခဲ့တဲ့ဒုတိယမြောက်လူကတော့ဟာမတ်စ်ရဲ့ဒုတိယအကြီးအကဲဖြစ်တဲ့ဆာလီအယ်အာရူရီဖြစ်ပါတယ်။အယ်အာရူရီကလေရင်ပြန်ပေးဆွဲတာ၊လူပြန်ပေးဆွဲတာစတဲ့အကြမ်းဖက်တိုက်ခိုက်မှုအတော်များများနဲ့ဆက်နွယ်သူတူဦးလည်းဖြစ်ပါတယ်။2014ခုနှစ်တုန်းကအနောက်ဖက်ကမ်းခြေဒေသအစ္စရေးစေကျော်သက်3ကိုပြန်ပေးဆွဲပြီးတပ်ဖြတ်ခဲ့မှုအပေါ်သူရဲကောင်းစစ်စင်ရေးလို့အယ်အာရူရီချီးမွမ်းပြီးဒီအကြမ်းဖက်လက်ဟာဟာမတ်စ်ကတိုက်ခိုက်ခဲ့တာလို့ကြေညာခဲ့သူလည်းဖြစ်ပါတယ်။အမေရိကန်ရဲ့တရားမျှတရေးစုချီးမြှင့်တဲ့အစီအစဉ်ဟာသူ့ကိုဖမ်းဆီးဖို့အတွက်စွန့်ငွေဒေါ်လာ5သန်းချီးမြှင့်မယ်လို့ကန့်လှန့်ထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူ Morgan Ortagas တူရကီနိုင်ငံမှာဩဂုတ်လတွေ့ဆုံပွဲဟာသမရအာဒိုဂန်နဲ့ဟာမတ်စ်ခေါင်းဆောင်ပိုင်းတို့ရဲ့ဒုတိယအကြိမ်မြောက်ဖြစ်တယ်လို့ပြောပါတယ်။သမရအာဒိုဂန်ကဒီအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်လက်တွေ့ဆုံနေတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တူရကီကိုအထူးကြံအောင်ပြစ်ပယ်ထားဖို့သာထိုက်တန်ကြောင်းပါလက်စတိုင်းနေရဲ့အကျိုးစီးပွားကိုနစ်နာအောင်လုပ်နေတဲ့အပြင်ကမ္ဘာတဝန်းကဂါဇာဒေသအကြမ်းဖက်တိုက်ခိုက်တာတွေကိုကာကွယ်ဖို့ကြိုးစားနေတာကိုကပြက်ရပြက်လုပ်နေတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တူရကီအစိုးရနဲ့ဟာမတ်စ်တို့ရဲ့ဆက်ဆံရေးကိုအလွန်အမင်းစိုးရိမ်မကင်းဖြစ်ရတာကိုဆက်လက်ထောက်ပြနေမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။အမှတ်ချက်ပေးလို့ရင် Editorials DOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com ညင်းဆောင် EDITORIALS ကို email နဲ့ပို့နိုင်လို့23261931343ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်ပြည်ထောင်စုမှာသမရရွေးကောက်ပွဲမကျင်းပခဲ့တဲ့နှစ်ရက်လို့နိုဝင်ဘာ၁ရက်နေ့မှာ COVID-19 ကာကွယ်ဆေးဖြန့်ဖြူးပေးရတဲ့အတွက်အသင့်ပြင်ထားကြဖို့ပြည်내50စလုံးနဲ့မြို့ကြီးအတော်များများကကျန်းမာရေးတာဝန်ခံတွေကိုအကြောင်းကြားထားတယ်လို့အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဗဟိုဌာန CDC ကအတည်ပြုပြောဆိုပါတယ်။ CDC ကဒီဆေးကိုကျန်းမာရေးစောင့်ရှောက်မှုဆိုင်ရာကြံ့ကျင်သူတွေနာတာရှိဆေးရုံတွေကဝန်ထမ်းတွေမလုံမဖြစ်လှုပ်ဆောင်ရမယ့်အလုပ်တွေမှာအလုပ်လုပ်ရသူတွေအပြင်လုံခြုံရေးဝန်ထမ်းတွေအတွက်ကနဦးဦးစားပေးဖြစ်သတ်မှတ်ထားပါတယ်။အသက်65နှစ်နဲ့အထက်အမေရိကန်နိုင်ငံသားတွေလူမျိုးနဲ့အသားအရွယ်ကွဲပြားတဲ့လူနည်းစုဝင်တွေဌာနေတိုင်းရင်းသားတွေနဲ့အချင်းချခံရသူတွေအတွက်လည်းဦးစားပေးအဆင့်သတ်မှတ်ထားတာပါ။နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမကျင်းပခင်သတင်းတပတ်လိုမှာနိုင်ငံရေးကြော်ငြာအသစ်တွေကိုလက်မခံတော့ဘူးလို့ Facebook ကုမ္ပဏီကကြေညာရေးနေမှာပြောပါတယ်။Facebook ကလွတ်လပ်စွာပြောဆိုမှုအတွက်ခွင့်ပြုထားတာကိုအဖွင့်ကောင်းယူပြီးဆန္ဒမဲပေးမှုကိုဂျောင်းဝင်နှောက်ရှက်မှာစိုးရိမ်တဲ့အတွက်အခုလိုလှုပ်ဆောင်တာဖြစ်ကြောင်းလည်းပြောပါတယ်။ဒါ့အပြင်ရွေးကောက်ပွဲမဲရလတင်ဝင်မဖြစ်ခင်မှာအနိုင်ရချောင်းချိန်ညားဖို့ကြိုးစားတဲ့သူတွေရဲ့ Facebook ပေါ်ရေးသားချက်တွေအတွက်ဘယ်ဝင်ရောက်ရှင်ပြန်သူဓမ္မမှုဘယ်မဲဆွဲဖွဲ့ကချိန်ညားတာဖြစ်ကြောင်းထင်ရှားအောင်တစိုက်ကပ်ဖို့လုပ်မှာဖြစ်ပြီးဒီလိုလှုပ်တာဟာမဲဆန္ဒရှင်တွေနစ်နာအောင်လှုပ်တာကိုဖယ်ရှားဖို့ပုံမလှုပ်ဆောင်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာစက်တင်ဘာ3ရက်နေ့ညပိုင်းထုတ်ပြန်ချက်အရ COVID-19 ရောဂါကူးစက်သူနောက်ထပ်53ထပ်ပြီးတွေ့ရတဲ့အတွက်အကူးစက်ခံသူ1111ယောက်ရှိသွားပါပြီ။ကူးစက်မှုတွေတွေ့နေရချိန်မှာပဲမြို့တော်ဖြစ်တဲ့နေပြည်တော်ကိုလာရောက်မဲ့သူတွေအားလုံးမဖြစ်မနေကွာရန်တိန်းဝင်ပြီးတိကျခွဲထားစောင့်ကြည့်ဖို့နဲ့ရောဂါစမ်းသပ်စစ်ဆေးဖို့စီကံချက်တွေကိုနေပြည်တော်ကောင်စီကဗိုလ်တဖူးနေမှာချမှတ်လိုက်ပါတယ်။စက်တင်ဘာ9ရက်ကနေ10ရက်နေ့ထိဗီဒီယိုကနေတစ်ဆင့်ပြုလုပ်မယ်။အမေရိကန်အာဆီယံဆွေးနွေးပွဲအရှိအရှာထိပ်သီးညီလာခံအာဆီယံဒေသဆိုင်ရာဖိုရမ်နဲ့မဲခေါင်အမေရိကန်မိတ်ဖက်နိုင်ငံများနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုပါဝင်တက်ရောက်မယ်လို့ အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တောက်ကြန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာတက်ပါ။
This program has come to you from the Voice of America, Washington.